ကြည့်ကြတဲ့လူနဲ့ပြမတတ္တဝါအားလုံးကိုမေတ္တာပို့တာယင်ဒီနေ့2002ခုနှစ်အောက်တိုဘာလ25ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်ပါတဲ့ရွှေပါရမီ10ရက်အထူးတရားစခန်းဓမ္မသဘင်မှာအစဉ်ပြေဖို့လူအမိပေးထားတဲ့တရားတပုံနဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုထို့ဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လဲဥချီထားပြီးတော့လိုက်ဆိုကြပါအရဟံဂုဏရဲ့အဓိပ္ပာယ်၃မျိုး၃မျိုးကိုတစ်ခေါက်စီတိုင်ပြပါမယ်တစ်ခေါက်တိုင်ပြပြီးတိုင်၃ခေါက်ပွားများကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်괴ရာရပ်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတဲ့လေအစဉ်ပြေဖို့အဓိကတရားအလို့အထုတ်ကြတဲ့ပုဂ္ဂိုလ်တိုင်းတရားဓုတရားမြတ်ရကြင်ကြပါတယ်မဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားဓုတရားမြတ်အထိမရတောင်းမှတရားအရသာတရားချမ်းသာလေးကိုတော့ခံစားကြင်ကြပါတယ်တရားအရသာတရားချမ်းသာကိုခံစားရမှလေတရားနဲ့မွေ့လျောတရားနဲ့ပျော်နိုင်ကြပါတယ်တရားအရသာတရားချမ်းသာမှမခံစားရဘဲနဲ့တရားနဲ့မွေးလျော်တရားနဲ့ပျော်နိုင်ပါမလားမပျော်နိုင်ဘူးတရားရဲ့အရာသာလေးတရားရဲ့ချမ်းသာလေးကိုပြီးပြီးပြင်းပြင်းခံစားရမှဩတရားဆိုတာအထုတ်တဲ့အရာပါလားတရားအထုတ်ရတဲ့အရာသာဟာဘယ်အရာသာနဲ့မှမတူပါလားလောကီအာယံကာမဂုဏ်ချမ်းသာတွေခံစားရတဲ့အရာသာထက်တရားအရာသာခံတရားနဲ့ပတ်သက်တဲ့အရာသာကပို့ပြီးတော့အစင်တန်းမြင့်ပါလားမွေးလျော်ခြင်းမှန်သမျှထဲမှာတရားနဲ့မွေးလျော်ခြင်းဟာအမြတ်ဆုံးဆိုတာမှန်လားပါလားအဲ့ဒီလိုတရားနဲ့မွေးလျော်တရားနဲ့ပျော်ဖို့အတွက်တရားအရသာတရားချမ်းသာကိုခံစားရဖို့အရေးကြီးပါတယ်တရားအရသာတရားချမ်းသာလေးကိုခံစားရရုံနဲ့ကျေနပ်နေရမှာတော့မဟုတ်ဘူးပေါ့တရားရဲ့အရသာတရားရဲ့ချမ်းသာလေးကိုခံစားပြီးတော့ကျေနပ်နေမယ်ဆိုရင်လေဝိပဿနာရဲ့ညဉ့်ညူးချောင်း မေဖို့နိဗ္ဗာန်ရင်အတားအဆီးဖြစ်ပြီးတော့ရှေ့မတက်နိုင်ပဲဖြစ်မှာပေါ့ဒါပေမဲ့ပိဋိပတ်တရီအစရှိတဲ့တရားအရသာတရားချမ်းသာဆိုတာလေတွေ့ကြုံမတွေ့ကြုံမတွေ့ကြုံလို့ဖြစ်ကုန်မဖြစ်ပါဘူးအမတန်တန်ဝိဇာဏတန်ဆိုတဲ့အတိုင်းယုံနံဖြစ်ပျက်ကိုမြင်လို့စိတ်ထဲမှာခံစားရတဲ့နှစ်သက်ဝမ်းမြောက်မှုပိဋိပတ်တရီကိုယ်စိတ်နှစ်ပိုင်းငြိမ့်အေးမှုချမ်းသာဟာတရားလိုအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်အတွက်အမြိုက်နိဗ္ဗာန်မှာပဲအမြိုက်ရည်စင်မှာပဲလို့မြတ်စွာဘုရားရှင်ကိုတော်တိုင်မိန့်ကြားတော်မူထားပါတယ်တရားရတာတရားချမ်းသာလေးကိုခံစားရရုံနဲ့ကျင့်တဲ့နေရာမှာတော့မဟုတ်ဘူးဒါပေမဲ့အဲ့ဒီအဆင့်ကိုမဖြတ်သန်းမဲနဲ့နိဗ္ဗာန်ကိုမရောက်နိုင်ပိဋိပတ်တိဒုက္ခအဆရှိတဲ့ချမ်းသာလေးကိုခံစားရမှအော်ဒီအဆင့်မှာတော့ဒီလောက်ချမ်းသာတွေခံစားနေရရင်တကယ်နိဗ္ဗာန်အဆင့်ဟာဘလောက်များချမ်းသာလိုက်မလဲဆိုပြီးတော့နိဗ္ဗာန်ကိုလိုချင်တဲ့စိတ်တွေလည်းထက်ထက်တန်တန်ဖြစ်လာပါတယ်ဒါမှလည်းရှေ့ဆက်ပြီးတော့အာထုဖြစ်ပါတယ်ဒါကြောင့်မဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်အထည်မရတောင်းမှအောက်ထက်ဆုံးတရားအရသာတရားချမ်းသာလေးခံစားရဖို့တော့လိုအပ်ပါတယ်တရားအထုတ်တိုင်းတရားရသလားဆိုတော့လေမရပါဘူးတချို့ကဘာမှထည့်အတွက်မနေနဲ့တရားဆိုတာအထုတ်ရင်ရတာပဲမှတ်သားမှတ်ရှုသားရှုအထုတ်တာအထုတ်ဇာနာတိသူ့သူဖြစ်လာလိမ့်မယ်နဲ့ဒီလိုပြောတတ်ကြပါတယ်မြတ်စွာဘုရားရှင်ကတရားဆိုတာအထုတ်တိုင်းမရပါဘူးတဲ့တပ္ပယတရားတွေမြတ်တာမှတရားရပါတယ်အကြောင်းတရားတွေညီညွတ်မှတရားရပါတယ်အရှင်ပြီမှတရားရပါတယ်တဲ့အခုတရားနာပိသမများကတရားအထုတ်နေကြတာတရားရကြင်လားမရကြဘူးလား
ရ
ကြင်ပါရဲ့ရကြင်တယ်တရားရကြင်တယ်ဆိုရင်ဘာလုပ်ရမလဲအရှင်ပြီအောင်လုပ်ရမှာပေါ့နော်အရှင်ပြီမှတရားရမှာကိုရှင်းစကားနဲ့ဘာသာကြီးတက်တက်အသုံးနှုံးနဲ့ပြောရမယ်ဆိုရင်တော့မျှတာမှတရားရမှာပေါ့နော်လူတွေအခုခေတ်လူတွေအများစုသုံးနှုံးနဲ့အများဆုံးသုံးနှုံးနဲ့စကားနဲ့ပြောရမယ်ဆိုရင်တော့အရှင်ပြေမှတရားရမယ်တစ်ဖက်ကလည်းတရားအားထုတ်တစ်ဖက်ကလည်းအရှင်ပြေအောင်ကြိုးစားဒါမှတရားရတာသွားသွားတယ်စားစားတယ်စရှိတရားဖြင့်ရှုမှတ်တဲ့နည်းကိုတော့ရှုမှတ်နည်းလို့ခေါ်ပါတယ်တပ္ပယတရားတွေမျှတအောင်ပြုပြင်နေထိုင်တာစားတော့ဆင်ခြင်တာတွေကိုတော့အားထုတ်နည်းလို့ခေါ်ပါတယ်သွားသွားတဲ့စားစားတဲ့ဆံဖြစ်တဲ့စသည်အားဖြင့်ရှုမှတ်တဲ့နည်းကိုလည်းအာထုံနည်းလို့ခေါ်မယ်ဆိုရတာပါပဲเนาะဒါမဲ့လို့ခုနတပ္ပယတရားတွေနဲ့အထိပ္ပယ်ချင်း क्वे သွားအောင်ပြောမယ်ဆိုရင်တတိပဌာန်းမှာလာတဲ့အတိုင်းနည်းစနစ်နဲ့ရှုမှတ်တာကိုတော့ရှုမှတ်နည်းတပ္ပယတရားတွေမျှတအောင်ပြုပြင်နေထိုင်တာကိုတော့အာထုံနည်းရှုမှတ်နည်းတော့မှန်ပါရဲ့ဘုရားဟောဒေသနာအတိုင်းဒါပေမဲ့အာထုံနည်းကမမှန်ဘူးဆိုရင်လည်းတရားမရနိုင်ဘူးအာထုံဆိုတဲ့စကားလုံးလေးနဲ့ပဲသုံးမယ်ဆိုရင်တော့လေတတိပဌာန်းမှာလာတဲ့အတိုင်းဝိပဿနာယုံနံအာယုန်တွေကိုဖြစ်ဖြစ်မြင်အောင်ရှုနေတာကိုတော့အာထုံဤပေါ့တပ္ပယတရားတွေမျှတအောင်ပြုပြင်ဆင်ခြင်တာကိုတော့အာထုံပုံအာထုံဤမှန်ယုံတယ်လည်းတရားမရတယ်ကိုအာထုံပုံစနစ်ကြမှာလည်းတရားရနိုင်တယ်နော်ဒီနေ့ဟောမယ့်အစဉ်ပြေဖို့အဓိကဆိုတဲ့တရားကတရားကိုတကယ်အပြတ်အသတ်အာထုံမဲ့ယောဂီပုဂ္ဂိုလ်တွေအတွက်အဓိကထားပြီးဟောပြတာပါနော်မပြတ်တပြတ်အာထုံမဲ့ယောဂီတွေအတွက်ဟုတ်ရဲ့လားမပြတ်ကြတဲ့လည်းဟုတ်ပါတယ်ဟိုလိုအပြတ်ကြီးထိမရတော့မှတရားအရသာလေးခံစားရဖို့ဆိုတာကစိတ်ချမ်းသာရင်တော်ပါပြီတရားအထုလို့မဲ့ဖို့နေပါမရရင်နေပါစီဒီဘဝမှာစိတ်ညစ်တာတွေပြောက်စိတ်ဆင်းရဲတွေပြောက်ရင်တော်ပါပြီဆိုပြီးတော့မပြတ်ကြတဲ့အထုတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီစိတ်ဆင်းရဲတာတွေစိတ်ညစ်တာတွေပြောက်ဖို့အတွက်တပ္ပယဖြစ်မှကိုရမှာပါနော်အဲ့တော့တကယ်အပြတ်အသက်တရားရဖို့တရားရခြင်းတဲ့ပုဂ္ဂိုလ်အတွက်လည်းတပ္ပယတရားတွေကအရေးကြီးပါတယ်မပြတ်တပြတ်တရားရခြင်းတဲ့ပုဂ္ဂိုလ်အတွက်လည်းတပ္ပယတရားကအရေးကြီးပါတယ်တကယ်တမ်းဆိုရင်တော့တရားအထုတဲ့ပုဂ္ဂိုလ်မှတောင်မဟုတ်ဘူးတရားအမထုပဲနဲ့အလိုသဘောနေတဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာကိုယ်ချမ်းသာဖြစ်ခြင်းနဲ့ဆိုရင်တပ္ပယမျှတဖို့အရေးကြီးတာပါပဲတပ္ပယတရားတွေဘယ်နှပါးရှိတယ်လို့ကြားဘူးတော့တပ္ပယတရား9ပါးဆိုပြီးတော့ဝိသုဒ္ဓိမြတ်မှဆုထားပါတယ်သုံးမဟာဝါအထကရမှာတော့တပ္ပယ၄ပါးဆိုပြီးတော့ပြထားပါတယ်။ဥစဉ်တို့အလုံးရွေ့ရနေကြတဲ့ပဋ္ဌံပစ္စယနေဒီတာပါဠိတော်ကြီးမှာတော့တပ္ပယ၄ပါးပြထားပါတယ်။အဲ့ဒီတပ္ပယတရားတွေ9ပါး၄ပါး၄ပါးစုပေါင်းပြီးတော့မတူတဲ့အချက်တည်းကြီးပဲရွေးထုတ်လိုက်မယ်ဆိုရင်တပ္ပယ9ပါးရှိပါတယ်။အဲ့ဒီတပ္ပယ9ပါးဒါကဒီနေ့တော့ဓမ္မတဝနာတပ္ပယလို့ခေါ်တဲ့တပ္ပယတစ်ပါးအကြောင်းလည်းဥစဉ်တို့ဟောပါမယ်။ကျန်တဲ့တပ္ပယတွေတပ္ပယ9ပါးလုံးစုံမြန်ချုပ်ပေးပါမယ်။ဒီနေ့ဟောမယ့်တပ္ပယကဘာတပ္ပယတွေတို့ ဓမ္မတဝနာတပါယဓမ္မဆိုတာကတရားတဝနာဆိုတာကနာယူတာတပါယဆိုတာကမျှတာတရားနာမျှတာကိုဓမ္မတဝနာတပါယလို့ခေါ်ပါတယ်တပါယဆိုတာမျှတာတယ်တင့်တော်တယ်တဲ့တယ်အစဉ်ပြေတယ်ဒါအဓိပ္ပာယ်သဘောအနေနဲ့ပြောတာပေါ့သူ့ရဲ့စကားလုံးကဓာတ်ရိုက်ထွက်တဲ့တလုံးချင်းအဓိပ္ပာယ်နဲ့ပြောမယ်ဆိုရင်တော့သဆိုတာမိမိအတွက်ပဆိုတာကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းအာရဆိုတာဖြစ်ပေါ်လာတာတပ္ပယကိုတရဲ့ပရဲ့အာရရဲ့သုံးပုံပေါင်းအောင်မှာပေါ့နော်မျက်စိနဲ့မြင်တယ်မဟုတ်လား white board နဲ့မရေးတော့ဘူးနော်အဲ့တော့တဆိုတာမိမိအတွက်ပဆိုတာကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းထင်းထင်းရှားရှားအာရဆိုတာခုပဲပြောတယ်မေ့ကုန်ပြီထင်တယ်ဖြစ်ပေါ်လာတာမိမိအတွက်ကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းပြက်ပြက်သားသားထင်းထင်းရှားရှားဖြစ်ပေါ်လာတဲ့သဘောကိုတပ္ပါယလို့ခေါ်ပါတယ်။သဘောပေါက်လောက်ပါတယ်နော်။ကိုယ်အတွက်အကောင်းဆုံးဖြစ်လာတဲ့သဘောတရားလေးကိုတပ္ပါယလို့ခေါ်တာပဲ။ကိုယ်အတွက်အကောင်းဆုံးအနေထားလေးဖြစ်နေတာကိုပဲမျှတာတယ်၊တဲ့တယ်၊တင့်တော်တယ်၊အစဉ်ပြေတယ်လို့ခေါ်ရတာပါနော်။အဲ့တော့အများဆုံးသုံးထုံးတာကတော့မျှတာတယ်ဆိုတဲ့စကားလုံးနဲ့သုံးတာပေါ့နော်။ဦးဇင်းတို့အဓိကအဖြစ်တော့တပ္ပါယဆိုတဲ့စကားလုံးနဲ့ပဲသုံးတော့ပါမယ်။အဲ့ဒီလိုလေးသုံးရတာပို့ပြီးတော့အားရတယ်နော်။အဲ့တော့တရားနာမှုမျှတာရမယ်။တရားတွေအထုတ်နေပြီးတော့ကိုယ်နဲ့မျှတာတဲ့တရားမနာရဘူးဆိုရင်ဘယ်တော့မှတရားမရနိုင်ပါဘူးတရားနာတယ်ဆိုတဲ့အလုပ်ကလည်းမလုံမဖြစ်လုပ်ရမယ့်အလုပ်ပါပဲတရားသူတရားမဲ့ရတူတဲ့ပုဂ္ဂိုလ်တွေတရားနာတဲ့အလုပ်ဟာအင်မတန်အရေးကြီးတဲ့အလုပ်ပါတရားနာတယ်ဆိုတာတစ်ပင်ကိုရေလောင်းပြတာနဲ့တူပါတယ်တက္ကမကြီးတော်ဆွေဆိုတဲ့ဟိုအမတ်မျိုးစီတွေပါတယ်မဟုတ်လားပဲရောက်နေတယ်ကမကြီးတို့ဆွေရဟုတ်ပါဘူးဆိုခိုင်းမှကြောက်လို့ထင်တယ်နော်ငါးပါးနဲ့ဝိပဿနာဉာဏ်သစ်ပင်လေးကိုချီးမြှောက်ပါမယ်ဆိုပြီးတော့အဲ့ဒီထက်မှသုတ္တနုကဟိတာသုတ္တနဲ့ချီးမြှောက်ပေးရမယ်ဆိုတာတရားနာတာကိုပြောတာပါပဲအဲ့တော့သစ်ပင်လေးတစ်ပင်ရှင်သန်ကြီးထွားဖို့အပွင့်အသီးတွေဝေဆာဆာဖြစ်လာဖို့အတွက်လိုအပ်တဲ့အကြောင်းတရားတွေများစွာထဲမှာတစ်ခုကရေလောင်းပေးဖို့ရေမလောင်းမဲ့နဲ့တိပ္ပံတိပ္ပံရှင်သန်ကြီးထွားနိုင်ပါမလားမကြီးထွားနိုင်ဘူးရေလောင်းကိုလောင်းပေးရမယ်ရေမလောင်းပေးပြီဆိုရင်နေတန်လီတန်တွေခံရပြီးတော့ညှိုးနှံသိဆုံးသွားနိုင်တယ်ရေမရဘူးဆိုရင်မြေရဲ့အစီဩဇာကိုလည်းရေနဲ့ပေါင်းပြီးတော့မှစုပ်ယူရတာဖြစ်တဲ့အတွက်မြေစီဩဇာလည်းမစုပ်ယူနိုင်တော့ဘူးရေကရတဲ့အစီဩဇာလည်းမရတော့ဘူးအဲ့ဒီလိုနဲ့တိပ္ပံကတည်သွားရတာပါပဲဒါကြောင့်တိပ္ပံရှင်သန်ကြီးထွားဖို့အတွက်ရေလောင်းဖို့လိုအပ်တယ်တဲ့ပင်မလားဆိုတော့မဟုတ်ဘူးเนาะလူစပင်တန်ရင်လို့ရှင်လေရေလောင်းရမှာပဲဥစဉ်တို့စပင်ကအများအပြည့်အမြဲတမ်းတန်နေတာဒီနေ့ကတော့ဒီနေ့ပဲရိတ်ထားတာမဟုတ်လို့เนาะအဲ့ဒါသုံးလေးရက်လောက်နေလို့ရှင်စပင်ကတော်တော်လေးရှည်လာတယ်အဲ့ဒီခါကျတော့ဥစဉ်နဲ့အချိန်တော်တော်များများအနီးကပ်နေတဲ့ကပ္ပိယတကာလေးတယောက်ကဘာပြောလဲဆိုရင်အရှင်ဖြဲအရှင်ဖြဲစပင်တော်တော်ရှည်လာပြီတဲ့ရေလောင်းလို့တဲ့စပင်ရှည်လာပြီရိုးရိုးမပြောဘူးနောက်ကစကလုံးလေးကပါသေးတယ်ရေလောင်းလို့တဲ့ဟုတ်တယ်ဥစဉ်ကဖုန်းကြီးဆိုတော့ခေါင်းရေလောင်းပြီးချိုးတာဘူးเนาะအချိန်တိုင်းဘယ်ချိန်မဲ့ချိုးချိုးရေလောင်းပြီးချိုးတာပဲအရေလောင်းလို့ပဲစပင်တန်တလားတော့မပြောတတ်ဘူးပေါ့နော်စပင်တန်မှုအတွက်လည်းရေလောင်းမှုလိုသလိုမိမိရဲ့ဝိပဿနာဉာဏ်လေးရှင်းသင်ကြီးထွားဖို့မက်ဖို့ဆိုတဲ့အပွင့်နိဗ္ဗာန်ဆိုတဲ့အသီးတွေပွင့်သီးလာဖို့အတွက်လည်းတရားနာခြင်းအပြင်ရေလောင်းပေးရမယ်တဲ့ဒါကအနုခိတတုတ်တမဓာတ်ရိုက်လာတဲ့ဥပမာပေါ့အပြင်မှာအလိုသဘောအနေနဲ့ပြောမယ်ဆိုလို့ရှိရင်လေလူတိုင်းလူတိုင်းဒီနေ့နေ့စဉ်နေ့စဉ်ရေမတောက်ရဘူးလားတောက်ရပါရေတောက်ရတယ်ရေလေးတောက်လိုက်ရတယ်ရေတန်တန်လေးတစ်ခွက်တောက်လိုက်ရတယ်ဆိုရင်အာရီရှိသွားတယ်ခန္ဓာကိုယ်လည်းကြည်လင်လန်းဆန်းသွားတယ်စိတ်တွေလည်းကြည်လင်အေးချမ်းသွားတယ်တကယ်ရေတန်တန်လေးတောက်ဖို့ဟာအင်မတန်အရေးကြီးတယ်ဒီနေ့တစ်ခွက်တည်းတောက်ရုံနဲ့ကမလုံလောက်ဘူးနော်အာရုံသွားတိုင်းစိတ်ညှိုးနှွမ်းသွားတိုင်းအမြဲတမ်းတောက်ပေးရတာပဲကိုရောစိတ်ပါချမ်းသာချမ်းသာကြပါအဲ့တော့ရေတောက်တဲ့နေရာမှာရေတန်တန်လေးဆိုပေမဲ့တချို့ကရေအေးတန်တန်လေးတောက်တယ်တချို့ကလည်းရေနွေးတန်တန်လေးတောက်တယ်တယောက်နဲ့တယောက်မတူဘူးပေါ့နော်တချို့ကရေအေးနဲ့တပ်ပါရဖြစ်တယ်တချို့ကရေနွေးနဲ့တပ်ပါရဖြစ်တယ်ပေါ့ရေအေးရေနွေးကြောင့်ပြောတော့တတိယတဲ့ဦးဇင်းတို့ကိုရင်တုန်းကအသက်18နှစ်လောက်ကပေါ့လေမန္တလေးမှာတခါကြီးတယောက်ကရဟန်းတခါဖြစ်နေကျွတင်သတ်မှတ်ထားတဲ့တခါကြီးတယောက်ကသူ့ရက်ွက်ဥပုံနေတရားဝဲပင့်လို့သွားဟောပြရတယ်မနေ့တရားပေါ့ကိုနိုင်ဟောတာပါပဲ။တရားအဓိကံပုဂ္ဂိုလ်မ အဲ့ဒါအဲ့ဒီတကရဲ့လည်းသူ့အယူဆသူ့လူကြုံတဲ့သူပြောတာဖြစ်မှာပေါ့ရင်နွေးနဲ့ဒီတရားဟောကန်ကြီးရင်နွေးလေးတားလို့ရှိရင်လေချောင်းရှင်းပြီးအတန်ကြီးတယ်တဲ့အဲ့ဒါနဲ့သူ့စကားနာထားပြီးတော့ရင်နွေးတားလိုက်တာအတန်ကိုမထွက်တော့ဘူးနော်တယောက်နဲ့တယောက်မတူဦးဇနုဘိမ့်မှနေတော့ကပထမကျော်ပူဇော်ပဲလုပ်တော့လဲဒီတိုင်းပဲ3-4နာရီလောက်ထိုင်ပြီးတော့ဟိုကရတုတွေရွတ်ဗာတွေရွတ်တေးထက်တွေရွတ်နေရွတ်နေတာထိုင်ဆောင်နေရတော့ဘေးကလည်းပန်ကာလည်းဖွင့်ထားတော့အတန်ကဝင်သွားတာပေါ့အဲ့ဒါဟိုတကကြီးပြောခဲ့တဲ့စကားတတိရတာနဲ့ဦးဇင်းလေးကြီးတကတယောက်ကရင်းအေးလာကဲ့ရတဲ့နဲ့မဟုတ်ဘူးရင်းနှီးသွားယူရင်းနှီးသွားယူဆိုတော့ရင်းနှီးသွားယူတာအတန်ကိုမထွက်တော့ဘူးနော်တစ်ချက်တစ်ချက်ထွက်တော့လဲအတန်ကတုံနေတော့ဟိုပိတ်တက်ကြောက်ပြီးတော့တုံနေတယ်လို့ဘာလို့လို့ထင်နေရတာအမှန်ကတော့မဟုတ်ဘူးလေเจ้าမှကတ်ပြီးတော့ကိုတုံသွားတာတတ်ပါရမဖြစ်ဘူးရင်းနှီးနဲ့ဦးဇင်းတို့ကရင်းအေးလေးတောင်းလဲမှအတန်လေးလည်းကြီးသွားတယ်လူလည်းအားရှိသွားတယ်ဒါအတန်သုံးတဲ့နေရာမှမဟုတ်ဘူးအများတန်းလည်းဦးဇင်းတို့ကရင်းအေးပဲတောက်တယ်တောင်ပေါ်မှာနေတယ်ဆိုရင်လဲဆန်းချောင်းတွေကရင်းဒီကြေးကြီးလုတ်ပြီးမတောက်ပါဘူးရေစစ်တယ်ဆိုရင်ပဲစစ်ပါတယ်တဘာဝစမ်းရည်တိုင်းအေးအေးလေးတောက်ပါတယ်ငယ်စဉ်ကလေးကလည်းရေအေးပဲတောက်ပါတယ်ကို့အတွေးခေါ်လည်းဘလို့ဖြစ်နေငယ်ငယ်လေးကလေးကရေနွေးဆိုတာကမိတိုက်ပြီးတော့ဂျူလိုက်တာအငွေ့တွေပြန်သွားတာပြီးတော့ရေထဲမှာပါတဲ့အစီဩဇာတွေဒီအငွေ့တွေလည်းပါသွားမှာပဲဆိုပြီးတော့ရေအေးရေနွေးတောက်ကုန်မတောက်ဘူးအစီဩဇာမရှိဘူးလို့ပဲစိတ်ကယူဆတာပေါ့နော်အာဟာရဓာတ်တွေကုန်သွားလောက်ပြီလို့ယူဆပြီးတော့ရေအေးပဲတောက်ပါတယ်နောက်တော့အတက်ကလေးရလို့ဥဒ္ဓဘောဇနာသင်္ခါကျမ်းဖတ်ကြည့်လိုက်တော့ဟုတ်တယ်ရင်နွေးသည်အစီဩဇာမရှိဆိုတော့ပါလာတယ်နော်အဲ့ဒါကို့အတူလေးမှန်သွားတာပေါ့လေဘယ်လိုပဲဖြစ်ဖြစ်ပေါ့ရင်အေးနဲ့မှဥစဉ်တော့ကလည်းတပ်ပါရဖြစ်တယ်ဒီတော့ခန္ဓာကိုယ်အားရှိပြီးတော့စိတ်တည်နေလန်းဆန်းခြင်းနဲ့ဆိုရင်ရင်အေးတောက်သွားမှာပေါ့တချို့ကြတော့လည်းရင်နွေးလေးတောက်လိုက်မှကြည်လင်ပေါ်ပါလန်းဆန်းသွားတဲ့ပုံကလည်းရှိတယ်အပြင်းမာတာပူတာအတွင်းနဲ့ရောက်တော့အေးတယ်လို့ဒီလိုဆိုကြတာပဲရင်နွေးကြိုက်တဲ့လူတွေကလည်းနော်ဥစဉ်တော့ဖြစ်ရင်နွေးတောက်ပြီးနေကိုနေမနေတတ်တော့ဘူးတရားနဲ့တရားတပ်ပါရဖြစ်ပုံချင်းမတူပါဘူးရေသန်းမှလည်းပဲစမ်းချောင်းကရေရင်းကထွက်တဲ့ရေသန်းနဲ့ကိုတကုံမျိုးနဲ့ကထွက်တဲ့ရေရင်းကရေသန်းတူပါမလားမတူဘူးတဏျာနဲ့တဏျာရေချင်းကမတူဘူးအဲ့တော့အဲ့ဒီလိုပြီးတော့ရှုပ်တယ်ရှင်းရှင်းလင်းပြောမယ်ဆိုရင်ရေသန်းဘူးပဲဆိုကြပါစို့ရေသန်းဘူးမှလည်းတစိတ်တည်းမျိုးမျိုးမရှိဘူးလားရှိတယ်တချို့ကြတော့လေကိုတစိတ်လေးနဲ့တပ်ပါရဖြစ်တယ်တချို့ကြတော့လေဒီတစိတ်လေးနဲ့တပ်ပါရဖြစ်တယ်တရားနဲ့တရားမတူဘူးနော်တယောက်တပ်ပါရဖြစ်တဲ့ရေတန်းတစ်စိတ်ကတခြားတယောက်တဲ့တော့တပ်ပါရဖြစ်ခြင်းမှဖြစ်မှာပါဒီတော့ကိုယ်နဲ့တပ်ပါရဖြစ်တဲ့ရေတန်းကိုတောက်ယုံပဲပေါ့ခုနသစ်ပင်လေးရေလောင်းတဲ့နေရာမှာလည်းဒီတိုင်းပဲတချို့သစ်ပင်တွေကရေအေးအေးလေးလောင်းပေးရတယ်တချို့ပင်တွေဆိုရင်ရေခဲရေလောင်းမှရှင်သန်တဲ့ပင်တွေကိုရှိတယ်နော်တချို့အိမ်တွေမှာစိုက်ကြတာရှိတယ်ပင်လယ်နှင်းစီဆိုလားကန္တရနှင်းစီဆိုလားအဲ့ဒီနှင်းစီတမျိုးကလည်းရေခဲရေလောင်းပြီးမှသူကမြန်ကြီးတာအပွင့်နေပွင့်တာဒါကိုတွေ့ဘူးတာနော်တချို့သစ်ပင်ရေခဲရေကိုကြိုက်တာရေခဲရေလောင်းပေးရတယ်တချို့သစ်ပင်ကြတော့လေရိုးရိုးရေအေးပုံမှန်ရေအေးလေးလောင်းရုံနဲ့ရတယ်တချို့တော့လေရေခန့်နှွေးနှွေးလေးလောင်းပြီးမှကြိုက်တဲ့အပင်လေးရှိတယ်တချို့ကြတော့လေမြေဩဇာရင်းနဲ့ရောနှောထားတဲ့ရေကိုလောင်းမှရတယ်တချို့သစ်ပင်တွေကြတော့လေဓာတုပိဒါစီဝါရီနဲ့ရောဆက်ပြီးတော့ရောဆက်ထားတဲ့ရေလောင်းပြီးမှရှင်သန်ကြည့်ထားတယ်သစ်ပင်တစ်ပင်ကတောင်းဆိုတဲ့ရေလိုအပ်ချက်ချင်းကလေတစ်ပင်နဲ့တစ်ပင်မတူညီကြဘူးပေါ့နော်အဲ့ဒီလိုပါပဲတရားတည်ယူသောရေကိုအလောင်းခံမဲ့ပုဂ္ဂိုလ်တွေတရားတည်ယူသောရေကိုတောက်သုံးမဲ့ပုဂ္ဂိုလ်တွေကလည်းတယောက်နဲ့တယောက်တောင်းတမှုချင်းလိုအပ်ချက်ချင်းမတူညီကြဘူးတချို့ကဟိုတရားလေးနဲ့တပ္ပယဖြစ်တယ်တချို့ကဒီတရားလေးနဲ့တပ္ပယဖြစ်တယ်တချို့ကဒီတရားပဲဟိုဆရာတော်ဟောမှတပ္ပယဖြစ်တယ်တချို့ကလည်းဒီတရားပဲဒီဆရာတော်ဟောမှတပ္ပယဖြစ်တယ်ဆိုတာမျိုးတွေရှိတယ်နော်အဲ့တော့ဘယ်ဆရာတော်ရဲ့ဘယ်တရားနဲ့ကိုတပ္ပယဖြစ်မလဲဆိုတာကြိုမသိတဲ့အတွက်ကြောင့်ဆရာတော်ပေါင်းဆောင်ရဲ့တရားတွေနာဖို့မလိုအပ်ဘူးလားလိုအပ်တယ်တို့နီးနဲ့ဟောတဲ့ဆရာတော်တရားမှနာမယ်တို့ခိုင်းကဆရာတော်တရားမှနာမယ်ဆိုရင်အဲ့ဒီလိုဆရာဆွဲခိုင်းဆွဲပုဂ္ဂိုလ်ဆွဲနီးဆွဲတွေနဲ့နာမယ်ဆိုရင်အဲ့ဒီကိုဆွဲထားတဲ့တရားကကိုနဲ့တပ်ပါရဖြစ်တယ်ဆိုရင်တော့တော်ပါသေးရဲ့တကယ်လို့တပ်ပါရမဖြစ်ဘူးဆိုရင်ကို့အတွက်အများကြီးနင့်နာမှာပေါ့တခြားဆရာတော်ဟောတဲ့တခြားဆရာတော်ဟောတဲ့တခြားတရားကိုနာမှကိုယ်အတွက်ဓမ္မတဝနာတပ်ပရဖြစ်ပြီးတော့တရားဓုတိယမြတ်ရမယ်ဆိုရင်ကိုကမနာလိုက်မိတဲ့အတွက်တရားဓုတိယမြတ်ရဖို့တရားအရသာတရားချမ်းသာခံစားဖို့အခွင့်အရေးတွေဆုံးရှုံးသွားမှာပေါ့ဒါကြောင့်ဆရာဆွဲပုဂ္ဂိုလ်ဆွဲခိုင်းဆွဲနီးဆွဲအဆွဲမထားဘဲနဲ့ဘယ်ဆရာတော်ဟောတဲ့တရားပဲဖြစ်ဖြစ်ရိုးရိုးသေးသေးလေးလေးဆဆနာယူကြရမယ်တရားပေါင်းစုံနာလိုက်တော့တချို့သဘောတရားတချို့အချက်လက်မှကြတော့ကိုဆရာတော်ဟောတဲ့တရားလေးနဲ့ကိုယ့်အတွက်အဆင်ပြေသွားတာရှိတယ်တချို့ကြတော့လေဒီဆရာတော်ဟောတဲ့တရားနဲ့အဆင်ပြေသွားတာမျိုးရှိတယ်မတူဘူးနော်ဝိပဿနာရှုမှတ်တဲ့နီလမိုင်းဆိုင်ရာညွှန်ကြားချက်မှလည်းတပ္ပယဖြစ်ပုံချင်းမတူဘူးစိတ်ဓာတ်အင်အားရယူတဲ့နေရာမှလည်းတပ္ပယဖြစ်ပုံချင်းမတူဘူးတခြားဆရာတော်တွေဟောတဲ့တရားတော့ကဒီလောက်ကြီးတံဝေကတွေမဖြစ်ဘူးသရာတရားတွေဒီလောက်ကြီးမဖြစ်ဘူး အဲ့ဒီဆရာတော်ခေါ်လိုက်တဲ့တရားနားလိုက်တော့မှတဝင်းကညာနေအာကောင်းအစွာဖြစ်လာတယ်။တရားတရားတွေဝိရိယတွေပို့ပြီးတော့တက်လာတယ်ဆိုတာမျိုးတွေရှိတတ်ပါတယ်။ဒါတယောက်တည်းမူတွေဆွဲရမယ်လို့မဆိုလိုပါဘူးနော်။ဆယ်ပါးဟော်ဆယ်ပါးစီကအား10မျိုးရတာလည်းရှိနိုင်တာပေါ့နော်။ဒါကြောင့်မလို့တရားကိုစုံအောင်နားထောင်ရမယ်အစွဲလမ်းမထားနဲ့။ခုကံမြင့်ကတော့စုံအောင်နားထောင်တယ်မလား။ဘာနဲ့တပ်ပါရဖြစ်တယ်။အကုန်လည်းတပ်ပါရဖြစ်တာပဲလား။အဲ့ဒါတရားကလည်းနှစ်မျိုးရှိတယ်။အားပေးတဲ့တရား၊နီးပေးတဲ့တရားဆိုပြီးတော့ဘယ်နှမျိုးရှိလဲ။နှစ်မျိုးရှိတယ်။တချို့တရားတွေကဘယ်လိုရှိရမလဲ၊ဘယ်လိုမှတ်ရမလဲဆိုတာကိုနီးပေးတာမဟုတ်ဘူး။တွန်းအားပေးတာ၊တန်ဝေကညာနေဖြစ်အောင်အားပေးတယ်။တရားတွေတက်လာအောင်အားပေးတယ်၊ဝရိယတွေတက်လာအောင်အားပေးတယ်။ဆန္ဒတွေတက်လာအောင်အားပေးတယ်။တရားဆန္ဒဝရိယတွေထက်သန်လာအောင်တန်ဝေကညာနေအားကောင်းလာအောင်အားပေးတဲ့တရားမျိုးကိုတော့အားပေးတရားလို့ခေါ်တယ်။အဲ့ဒီအားပေးတရားကလည်းကိုယ်နဲ့တပ္ပယမျှဖို့လိုအပ်ပါတယ်ကိုနဲ့အရှင်ပြေဖို့လိုအပ်ပါတယ်နိပေတရားဆိုတာကဘယ်လိုရှိရမလဲဘယ်လိုမှတ်ရမလဲဘယ်လိုချိန်တိပြည့်ရလာရင်ဘယ်လိုနှလုံးသွင်းရမလဲဘယ်လိုဆင်ခြင်ရမလဲစသည်အဖြင့်နိလန်းကိုညွှန်ပြတဲ့တရားကိုတော့နိပေတရားလို့ခေါ်ပါတယ်တရားနာတယ်ဆိုတာကလည်းအဲ့ဒီရွယ်ချက်နှစ်ခုအတွက်နာတာပါပဲတရားတစ်ပုဒ်နာလိုက်တယ်ဆိုရင်ကိုယ်အတွက်သရဆန္ဒဝိရိယအားတွေတံဝေကညာအားတွေတက်သလားမတက်ဘူးလားဒါစစ်ဆေးကြည့်ရမှာပဲတရားတစ်ပုဒ်နာပြီးရင်အားရင်လည်းတက်မှာအာမတက်ဘူးထအောင်နီးရင်လေရမှာနော်အာရရင်ရသို့မဟုတ်နီးရရင်ရဒါမှမဟုတ်အာရောနီးရောနှစ်ခုလုံးရပေါ့ကိုကနှလုံးသွင်းဆင်ခြင်တတ်မယ်ဆိုရင်တော့အာပိတရားဟောပြီးဟောအာပိတရားကိုနာပြီးတော့လေနီးရခြင်းရတာပါပဲနီးပိတရားလေးနာပြီးတော့လေအာရခြင်းရတာပါပဲအဲ့ကိုကတော့နှစ်မျိုးလုံးရအောင်ယူရမှာပေါ့နော်အခုကံမြင့်တရားနာပိတကဆရာတော်ဘုန်းဆုံးရဲ့တရားတွေရပေါင်းများစွာနာယူထားပြီးပြီဆိုတော့အားတွေလည်းတော်တော်ပြည့်ပြီပါလားပြည်ပြီကဲဒါဆက်ဆက်မဟုတ်တော့ပါဘူးနီးရီလည်းစုံပြီမဟုတ်လားစုံပြီအားရီလည်းပြည်ပြီနီးရီလည်းစုံပြီဆိုတော့ဘာပဲကြံတော့တော့တေဖို့ပဲကြံတော့တာတေဖို့ဆိုတာလူတေဖို့ပြောတာမဟုတ်ပါဘူးကိလေသာတေဖို့ပြောတာနော်တရားရီတလောက်နာတရားရီတလောက်အားထုတ်ပြီးတော့လောဘဖြစ်ဆက်ရှိတဲ့လောဘကအစွန်းထွက်ဒေါသဖြစ်ဆက်ရှိတဲ့ဒေါသကအစွန်းထွက်လောဘဒေါသလုံးဖြစ်ရဘူးတော့မဆိုလို့ဘူးပေါ့နော်ဘုဒ္ဓဆင်ဆင်မှာပဲရှိသေးတယ်ဆိုရင်တော့ပုထုဇဉ်မှမဟုတ်ပေါ့လေယဟန္တာမရှိမရှင်းရတော့ဒါကိလေသာဆိုတာတော့ရှိကြတာကြီးပါပဲအဲ့တော့မလွဲမရှောင်သာဒီမဲ့နဲ့မြေပြတ်မပက်တတ်သည်လို့ဖြစ်တောင်းမှသင်သည်မှုမှုလေးပဲဖြစ်ရမှာပေါ့ဘီလူကဟွန်းဒီလောက်တောင်တရားတွေနာနေပြီးတော့ဟွန်းဒီလောက်တောင်တရားတွေအထုနေပြီးတော့အဲ့ဒီလိုကြည်ရလောင်ကြီးတော့လောဘဒေါသကြီးလို့ဖြစ်ပါမလားမဖြစ်ဘူးခုပဲပြောခဲ့ပြီလေအားရီလည်းပြည်ပြီးနီးရီလည်းစုပ်ပြီးဆိုတော့တေဖို့ပဲကြံတော့တယ်ဆိုတော့ကိလေသာတေအောင်ကြိုးစားကြရမှာနော်ကိုယ်စိတ်ကိုစစ်ကြည့်ပေါ့လေငါကိလေသာဘယ်လောက်များသိသွားပြီလဲဆိုတာအဲ့ဒီလိုစစ်ဆေးပြီးတော့သိအောင်ကြိုးစားကြရမှာပါပဲကိလေသာသိတာကလည်းနှစ်မျိုးရှိတာပေါ့လေငြိမ်းသိရဲ့တိသိရဲ့ဆိုပြီးတော့နှစ်မျိုးရှိတယ်ငြိမ်းသိဆိုတာကတော့တမထဘာဝနာပွားပြီးတော့သိတာပေါ့စိတ်ကလေးတည်ငြိမ်ပြီးတော့ကိလေသာဖြစ်မလာတာအဲ့ဒါကငြိမ်ပြီးတော့သိတာတိသိဆိုတာကဝိပဿနာပညာနဲ့ယုတ်တည်းရဲ့သဘောနန္ဒီရဲ့သဘောဖြစ်ပျက်သဘောအိစ္ဆဒုက္ခအနတ္တမမြင်မကောင်းမပိုင်ဆိုးတဲ့သဘောဒီသဘောလေးတွေကိုသိရင်းနဲ့ကိလေသာကတစ်ဖက်ကသိနေတာအဲ့ဒီငြိမ်သိနေတော့အာကုလို့မရဘူးသိသိနေမှအာကုလို့ရတယ်ငြိမ်သိလေးနဲ့သိနေုံနဲ့တော့ကိလေသာကအမြစ်ပြန်မသိပါဘူးသိသိသိမှကိလေသာကအမြစ်ပြန်သိပါတယ်အခုကံမြင့်ပြတဲ့ကဘာနဲ့သိကြတာတော့ငြိမ်သိလေးနဲ့မသိကြဘူးလားသိရင်တော့ငြိမ်မှာပါပဲလုံးလုံးမမရတော့တာเนาะအဲ့တော့သိသိလေးနဲ့သိအောင်ကြိုးစားရမှာပေါ့တခါတည်းရန်လဲငြိမ်သိတခါတည်းရန်လဲသိသိနှစ်သိလုံးနဲ့သိအောင်လုပ်ရမှာเนาะသိသိကြီးပဲအကုလုံးမဖြစ်ဘူးတမထဝိပဿနာဆိုတာကခုလိုသာသနာဖျားလက်ထက်ကလေးကလည်းဒီလိုပါပဲယူကနတ္ထနီးဆိုတာကတမထရောက်ဝိပဿနာရောက်နှစ်မျိုးလုံးပွားပြီးတော့ကိလေသာတွေသိအောင်တတ်တဲ့နီးပါပဲတချို့ကြတော့လေတမထသဒ္ဒနာကတော့ဘလို့မှအမြဲတမ်းတတ်လို့တော့မရပါဘူးเนาะတချို့ကြတော့လေဝိပဿနာယာနိကဆိုပြီးတော့ဝိပဿနာတက်တက်နဲ့ပဲကိလေသာသိအောင်တတ်သွားတာမျိုးရှိတယ်။ဝိပဿနာယာနိကဆိုပြီးတော့ဝိပဿနာတက်တက်အားထုတ်ပေးမယ်လေခုနပြောခဲ့တဲ့အနုဂဟိတသုတ်တံအမတ္တမြူစီဆိုတဲ့တရားထဲမှာတမထအနုဂဟိတဆိုပြီးတော့မြတ်စွာဘုရားကိုရတော်တိုင်းဟောကြားထားပါလေတမထနဲ့လေဒီဝိပဿနာဉာဏ်ကိုချိမြောက်ပေးရမယ်တဲ့နော်တမထဆိုတာကဒီပိုးမြင့်လေးတွေဖယ်ပေးတာနဲ့တူတာပေါ့တစ်ပင်တစ်ပင်မှာရည်တွေတော့လောင်းပါရဲ့ခြံတွေလည်းခတ်ထားပါရဲ့မျောစာတွေလည်းကြွေးပါရဲ့ဒါပေမဲ့ပုံမြင့်နေတယ်အုံဖွဲ့နေတယ်ဆိုရင်လည်းတက်ပြန်ကြီးပါအောင်မလားမကြီးတော့ဘူးတမထပွားတယ်ဆိုတာကစိတ်မှရှက်ဖုံးနေတဲ့ကိလေသာအဲဒီကိလေသာပိုးမြင့်နေကိုဖယ်ရှားနေတာတနည်းပြောရင်ကိလေသာပိုးတွေကိုတတ်နေတာလို့ပြောလို့ရတာပေါ့နော် တပည့်ဆိုင်တဲ့ခါကျတော့ဘုဒ္ဓဆင်းရဲဖြန်းဖြန်းရဘူးလားဖြန်းရတယ်ဝိပဿနာယောဂီတို့ရဲ့ဝိပဿနာတပည့်လေးရှင်သန်ကြီးထွားဖို့အပွင့်အသီးတွေဝေစားဖို့လဲဘုဒ္ဓဆင်းဖြန်းကိုဖြန်းရမှာနော်ဘုဒ္ဓဆင်းကဘာတော့တမထနဲ့ဘုဒ္ဓဆင်းဖြန်းရတာနော်ဟုတ်ဥပမာတွေမှာဓာတ်ရအဖြစ်တော့ဒါပိုးမြင့်ဖဲတာကတမထပါရှေ့ဝိပဿနာဉာဏ်ကိုနောက်ဝိပဿနာဉာဏ်ကနေပြီးတော့အာကောင်းအောင်လုပ်ပြတာကတော့ပုသစီဖြန်းတာဒီလိုဆိုထားတာပါနော်ဒါပေမဲ့ဥပမာဆိုတာကသူ့နေရာလေးနဲ့သူကိုလိုအပ်တယ်လို့သုံးလို့ရတာပေါ့ဟိုတုတ်တန်ဟောမယ်ဆိုရင်တော့လေဒါပုသစီဖြန်းတာဝိပဿနာပိုးမြင့်ဖဲရှားတာတမထဒီလိုပြောရမှာပေါ့အခုဓမ္မတောင်းနာတပ်ပါရတဲ့လိုသဘောပြောတဲ့အခါကျတော့ပိုးမြင့်လေးတွေဖဲရှားတာတမထပုသစီဖြန်းတာတမထပြောလို့ရပါတယ်နော်ဒါကြောင့်တမထဝိပဿနာနဲ့လွန်ထူပြီးတော့အားထုတ်ပါတယ်အစိုးအစင်းလေးတစ်ခုဖြစ်လာဖို့တကြတော့အတိုင်ကျိုးရဲ့အတိုင်ချီရဲ့အဖောက်ချီရဲ့နှစ်ခုမလိုဘူးလားအဖောက်ချီကြီးပဲတသက်နဲ့လုံကြီးဖြစ်လာပါမလားမဖြစ်ဘူးအတိုင်ကျိုးရောအဖောက်ကျိုးရောနှစ်ခုလုံးလွန်ထူပြီးတော့ရှက်ပြီးတော့ဒီလိုအစင်းလေးတွေရက်ရတာကိုအကွက်လေးတွေဖော်ရတာကိုအဲ့ဒီလိုပဲတမထကိုအတိုင်သဘောထားရင်ဝိပဿနာကအဖောက်ဝိပဿနာကိုအတိုင်ချီသဘောထားလို့ရှိရင်တမထကအဖောက်အဲ့လိုအတိုင်အဖောက်ညီရမှာအတိုင်ဖောက်ညီတယ်အတိုင်ဖောက်ညီဆိုအဲ့ဒါပြောတာနော်အတိုင်နဲ့အဖောက်နဲ့တစ်ခုညီမှဝိပဿနာရှိရနေတခါတည်းကျတော့ဝိပဿနာဆိုတာကလည်းသူကနည်းနည်း6တဲ့သဘောရှိတာကိုယုံနိုင်ပြီဖြစ်ပျက်တည်နေကြီးပဲဆိုတော့ကြာတော့တခါတည်းကျတော့6သွေးပြီးတော့ညီငွေပြီးတော့စိတ်ညစ်တယ်လို့ဒီတန်ဝေကညံကနေပြီးတော့ဓမ္မတရားလေးကူတော်တတ်တယ်ဓမ္မတရားကလည်းတန်ဝေကညံရောင်ဆောင်တတ်တာကိုအဲ့ဒီခါကျတော့တမထလေးပေါ်မှာစိတ်ကလေးကဆူဆူပြေပြေလေးဖြစ်တာလည်းဘုရားကုံတော်လေးပေါ်လိုက်ဒီနေသားကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားဆိုပြီးတော့ဘုရားရဲ့ကုံတော်လေးတတိရလိုက်တဲ့ဆင်စိတ်ကလေးကတခါဆူလာတာပေါ့နော်ဓမ္မမဟုတ်တော်ရီအာလုံးကြမ်းမှချမ်းသာကြပါစေ။ကိုယ်ကဝိပဿနာဆိုတာကပရမတ်ကြီးပဲရှိတာ우။ပရမတ်ကြီးပဲရှိနေလို့6သွေးနေကိုယ်စိတ်ထဲမှာ6သွေးတလို့ဖြစ်လာတယ်ဆိုရင်ပညာကိုအာရုံပြုပြီးတော့မေတ္တာလေးပို့လိုက်ရတယ်တတဝါအာလုံးကြမ်းမှချမ်းသာကြပါစေ။ကိုယ်နဲ့အာထုပ်ဖို့အာထုပ်ဖက်ယောဂီပုဂ္ဂိုလ်ကြီးချမ်းသာကြပါစေ။စသည်အဖြင့်အဲ့ဒီလိုမေတ္တာလေးပို့လိုက်တယ်ဆိုရင်လေစိတ်ကလေးကစူပြေပြီးတော့သရတရားလေးတက်လာပြန်တာပေါ့နော်။ဒါကြောင့်သမထယောဂီပဒနာနှစ်မျိုးလုံးကတော့ပွားရမှာပါပဲ။ငြိမ်သေးနဲ့ရောတိသေးနဲ့ရောသိအောင်ကြိုးစားကြရမှာပါပဲ။ခုယောဂီတွေကတိတိနဲ့ပဲသိကြပါလေဆိုတော့အိမ်မှာဖះမရှိခိုးတော့ဘူးလားဖះရှိခိုးတယ်ဆိုတာညီတိနဲ့တတ်နေတာနော်ညီတိနဲ့တည်အောင်တတ်နေတာမေတ္တာရောမပုတ်ဘူးလားဘယ်လိုပို့တာလဲဘယ်သူမှပါပါသေးလားအဲ့ဒါမေတ္တာလေးပို့နေတယ်ဆိုတာလည်းတမထပါပဲဒီတမထလေးတည်းနဲ့လည်းတန်စာဆင်ပေးရမှာပဲနော်အဲ့ဒါမှတရားထောက်တာလည်းပြောစရာကောင်းတာတစ်ခါတည်းကျတော့အာနာပါနတစ်ခုလေးကိုပဲဒီတိုင်းပဲဝိပဿနာယုံနံဖြစ်ပြသဘောမြင်အောင်ရှုနေရင်တမျိုးအဲ့လိုမျိုးပဲနဲ့စိတ်ကလေးတည်နေအောင်တမထပုံစံလေးနဲ့ရှုရတဲ့ခါကျတော့စိတ်လေးအေးခန္ဓာကိုယ်တစ်ခုလုံးလည်းအေးတဲ့ကလေးပြန်ပြီးတော့အရသာလေးရှိသွားတာလေလေးကမျိုးချမျိုးချလိုက်လို့ရှင်ကိုလိုလိုနင်းဩဇာရှိနေတာနော်အဲ့ဒီလိုမျိုးအာနာပါနတစ်ခုတည်းတောင်မှတမထပုံစံလေးနဲ့ရှုတဲ့ခါမျိုးလည်းရှိရတယ်ဝိပဿနာပုံစံမျိုးရှုတဲ့ခါလည်းရှိရတာပေါ့လေဝင်ဝင်နဲ့ထွက်ထွက်တယ်လို့တာမန်လေးတည်နေတော့တမထဖြစ်ဖို့ကပုံများတာပါနော်အဲဒီဝတ်ချင်းမှုသဘောနဲ့ပတ်သက်တဲ့ယုံနံဖြစ်ပျက်ကိုမမြင်မဲနဲ့ဝင်သွားတယ်ဆိုတဲ့သဘောလေးထွက်သွားတယ်ဆိုတဲ့သဘောလေးဒီလောက်ကလေးပဲသိတယ်ဆိုရင်ဒါတမထသဘောပဲရှိသေးတာနော်ဒါအဲ့ဒါလေးကလည်းအမြဲတမ်းအရသာရှိပါတယ်ခုနယုံနံသဘောလေးတွေကိုစူးစိုက်ပြီးစဉ်းစားမိတော့ပဲနဲ့ဝင်နဲ့ထွက်တယ်ရိုးရိုးလေးရှူနေအပအောင်ပေါ့လေပုံမှန်တဲ့နည်းနည်းလေးအားလေးထည့်ပြီးတော့ရှူလိုက်တဲ့အခါမှာအောက်ဆီဂျင်တွေလည်းအပြည့်ဝရပြီးတော့အုံနောက်လေးလည်းကြီးနှလုံးသွေးတွေလည်းကြီးပြီးတော့စိတ်လန်းဆန်းသွားတာမျိုးလည်းရှိသေးတယ်နော်ဟိုယုံနံဖြစ်ပျက်သဘောလေးတော့သိချင်မှသိမယ်မသိပေမဲ့စိတ်အားတော့တော်တော်ရှိသွားပါတယ်ဒါကြောင့်တမထကလည်းပွားရမှာပါပဲ။ဒါကြောင့်ဆွေလိုက်ပါတရားနာခြင်းရည်ရွယ်ချက်လေးမမေ့အောင်တရားနာလျင်အာသေဝင်နီးမြင်တရားမည်တရားနာလျင်အာသေဝင်နီးမြင်တရားမည်မြတ်စွာဘုရားရှင်လက်ထက်တုန်းကအရှင်သာရိပုတ္တရာမထေရမြတ်ကြီးမှာတပည့်တစ်ပါးရှိတယ်တပည့်ယဟန်တစ်ပါးရှိတယ်သူကရွှေပရင်တွေဘွားကနေသင်္ကန်းဝတ်လာတာဆိုတော့ဥစဉ်ရွှေလိုပဲဆိုကြပါစို့ဒီဝိထုလေးကတော်တော်များများကြားပူပြီးသားပါနော်အဲ့ဒါဥစဉ်ရွှေကရှင်သာရိပုတ္တရာမထေရမြတ်ကြီးကသူ့ရဲ့တပည့်ဥစဉ်ရွှေကိုကမ္မထမ်းပြီးတော့ဘာကမ္မထမ်းပြီးတဲ့တုန်းမတည့်ဟုတ်ပါလားသိနေပြီနော်ဘာလို့အတုပါကမ္မထံပေးရတယ်လဲဆိုတော့ဦးစင်းရွှေလေးကအသက်ကလည်းငယ်သေးတယ်ရုပ်ကလေးကလည်းတိတ်ချောတယ်အရွယ်ကလည်းငယ်ရုပ်ကလည်းချောဆိုတော့ဒီလိုအရွယ်ဒီလိုရုပ်မျိုးမှာဒီလိုရုပ်မျိုးရှိတဲ့ပုံကိုယ်တွေမှာ တဏှာຢາກအဖြစ်များတယ်ຢາກအဖြစ်များတယ်ဒီတော့ຢາກကိုပယ်ဖို့ဆိုရင်တော့အတုပဘာဝနာပွားရမယ်လို့လည်းမြတ်စွာဘုရားကဟောထားတယ်ဆိုတော့သူအတုပကမ္မထံပေးတာကောင်းတယ်ဆိုပြီးတော့အတုပကမ္မထံရှုပွားပုံရှုပါနေလေးပြောပြလိုက်တယ်ဒါနဲ့ဥစဉ်ရှိလေးကကမ္မထံယူပြီးတော့တောထဲမှာဝါရင်သုံးလံသွားအားထုတ်တယ်ဝါကျွတ်တော့လေဝါကျွတ်တော့ရှင်သာရိပုတ္တရာမထေရမြတ်ကြီးစီပြန်လာပြီးတော့ရှောက်တယ်ဘာတရားတွေမှဘာတရားမှမရဘူးတရားတို့တရားမြတ်ဆိုတာအသာထားလိုက်ပေါ့တမာတိလေးတောင်မရပါဘူးတဲ့စိတ်တည်ငြိမ်မှုလေးတောင်မရဘူးအဲ့ဒါနဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကငါကမ္မထံပေးတာလိုနေလို့ခြင်မရဲ့ဆိုပြီးတော့ကမ္မထံကိုပြည့်စုံအောင်ဖြည့်ပြီးတော့ပြောလိုက်တယ်သွားအထုပ်သုံးလေးခါရလာနေတော့ပြန်လာပြန်တယ်အရှင်ဖျားဘာမှမထူးဘူးအဲ့ဒါနဲ့ဥပမာဥပမယာအကြောင်းကျိုးလေးနဲ့စုံအောင်ထပ်ပြီးတော့ကမ္မထံဖြည့်ဟောလိုက်ပြန်တယ်သွားအထုပ်တယ်သုံးလေးခါရလာနေတော့ပြန်လာပြန်တယ်ဘာမှမထူးဘူးအဲ့ဒါသုံးချိန်မှာပြန်လာတဲ့အခါကျတော့ဧကန္တဥစဉ်ရွှေဟာတာဝကဝိနေယတာဝကချွင်ကျွတ်မဲ့ပုဂ္ဂိုလ်တော့မဟုတ်တော့ဘူးဗုဒ္ဓဝိနေယဘုရားချွတ်မှကျွတ်မဲ့ပုဂ္ဂိုလ်ဖြစ်လာတယ်ဒီတော့ဘုရားစီခေါ်သွားမှာပဲဆိုပြီးတော့အရှင်သာရိပုတ္တရာမထေရကြီးကဥစဉ်ရွှေကိုမြတ်စွာဘုရားစီခေါ်သွားပါတယ်မြတ်စွာဘုရားဘုရားတပည့်တော်အတုပါကမ္မထံပေးတာဝါရင်း၃လနောက်ထပ်ပြန်လာတာနဲ့ဆိုတော့၄လ၄လလုံးတမာတိလေးတောင်မရပါဘူးဘုရားမြတ်စွာဘုရားရှင်ကိုပဲဘုရားတပည့်တော်အပ်ပါတယ်အဲ့ဒီတော့မြတ်စွာဘုရားရှင်ကလည်းပြောပါတယ်မိန့်တော်မူပါတယ်ခြေတသာရိပုတ္တရာတတဝဝိနည်းရရဲ့အလိုဆန္ဒအစ္ဆာတရားကိုသိတယ်ဆိုတာတတဝဝိနည်းရရဲ့အလိုအကျိုက်ဇယိုက်ကိုသိတယ်ဆိုတာလေးသိင်းချင်းနဲ့ကဘာတသိမ့်ပါလုံးပါရမီတော်တွေကိုဖြည့်ကျင့်ပြီးတော့တပ္ပိညုတဉာဏ်တော်ကြီးကိုရထားတဲ့တမ္မာတမ္ဗုဒ္ဓဘုရားရှင်တွေရဲ့အရာသာဖြစ်ပါတယ်ဗုဒ္ဓနာရေဝဝိတယောတဲ့ဘုရားအရာပဲတဲ့ယောဂီပုဂ္ဂိုလ်ရဲ့အစ္ဆာတရားကိုသိတယ်ဆိုတာဘုရားအရာပါပဲဒီလိုဆိုတော့ထင်စရာကြီးပေါ့နော်မြတ်စွာဘုရားကလည်းတော်တော်ကြွားတာပဲလို့ကြွားတာဟုတ်ရဲ့လားဟုတ်ပါဘူး။မလုပ်တာလား။အမှန်တည်းပြောတာပါ။နော်ရထဲမှာလည်းပြောရမလား။ကြွားတာမဟုတ်ပါဘူး။အမှန်တိုင်းပြောတာပါဆိုပြီးတော့နော်။ဒါပေမဲ့အဲ့ဒါရထဲပြောတာကတမျိုးရက်ပြောတာပါ။ဒီမြတ်စွာဘုရားတော့တကယ့်ကိုအမှန်တိုင်းပြောတယ်ဆိုရင်ဘလူဝဖက်နဲ့ပြောတာမဟုတ်ဘူး။ဒီအကြောင်းလေးသိရတဲ့အခါမှာဒီအကြောင်းလေးကိုကြားလိုက်ရတဲ့ပုဂ္ဂိုလ်မှလည်းမြတ်စွာဘုရားကိုကြည်ညိုတဲ့တရားတရားတွေပေါ်လာတယ်။နောက်ပြီးတော့ဥစဉ်ရွှေလေးကလည်းဘုရားနေနားထောင်နေတာဆိုတော့ဩငါဆရာကငါ့ကိုလေးလာကမ္မထမ်းပေးထားတာလေးလာလုံးကမှဘာမှမထူးဘူးဒါငါအလိုဆန္ဒမသိလို့ပဲမြတ်စွာဘုရားကတော့ငါအလိုဆန္ဒသိတဲ့တယ်ဒါဆိုရင်ဘုရားပေးတဲ့ကမ္မထမ်းလေးငါအားထုတ်လိုက်တော့တရားရတော့မှာပဲဆိုပြီးတော့ပျော်မသွားဘူးလားပျော်သွားတယ်သရတရားတွေဖြစ်လာတယ်ဆန္ဒတွေတက်လာတယ်ဝိရိယတွေလည်းအစဉ်သင့်ဖြစ်လာတယ်အားထုတ်မယ်ဘုရားပေးတဲ့ကမ္မထမ်းဆိုတော့ငါအားထုတ်လိုက်တခဏလေးနဲ့ရသွားမှာပေါ့ဒီလိုစိတ်တွေဖြစ်လာတာပါတစ်ဖက်သားရဲ့အကျိုးစီးပွားအတွက်မြတ်စွာဘုရားကမိန့်တော်မူတာနော်ဒီလိုမိန့်တော်မူတာတွေအများကြီးရှိပါတယ်ဖះကုံတော့ကိုးပါဆိုတာကဖះဟောလို့တည်တာပဲမဟုတ်လားဖះကဖို့ထုတ်ပြီးလို့တည်တာဒါကိုတည်ပြီးတော့တတဝဝိနည်းရည်ငါဖះရဲ့ကုံတော့ကိုပွားများကြပါစီအကျိုးကြီးရကြပါစီဆိုပြီးတော့ဒီအတ္တယနုတ္တယဉာဏ်ပေါ့လေမဲ့တတဝဝိနည်းရည်ရဲ့အလိုဆန္ဒအစ္ဆာတရားဓက္ခံစရာအကျိုက်ကိုတည်တဲ့ဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီကုံတော်လေးပွားနိုင်မယ်ဆိုရင်လေဉာဏ်ဤလဲထက်လာမှာသူတစ်ပါးရဲ့အလိုဆန္ဒတွေကိုလေဟိုအဘိညာဉ်တကူမျိုးမဟုတ်တော့မှအထိုက်လျောက်တော့တည်လာမှာနော်မသိချင်ဘူးလားသူများစိတ်ကိုမိခြင်းအဲ့ဒီကုံတော့ပွားပြီးတော့နော်အာတယနုတ္တယဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတတဝဝိနည်းရရဲ့အလိုဆန္ဒအစ္ဆာတရားဇယိုက်အကျိုက်ဝါဒနာညင်းတွေကိုထိုးထွင်းပြီးတော့သိမြင်တော်မူသောမြတ်စွာဘုရားဘယ်သူဟာဘယ်လိုစိတ်ထားရှိတယ်ဘယ်လိုဓက်ခံရှိတယ်ဘယ်လိုဇယိုက်မျိုးရှိတယ်ဘယ်လိုအကျိုက်မျိုးရှိတယ်ဘယ်တရားလေးဟောရင်တော့တရားသူတရားမြတ်ရသွားနိုင်တယ်ဆိုတာကိုထိုးထွင်းပြီးသိမြင်တော်မူသောမြတ်စွာဘုရားဆိုပြီးတော့ဒါလေးခေါင်းတည်လိုက်ပြီးတော့ကိုးသိထားတဲ့ဝတ္ထုကြောင့်ဒီအဖြစ်ပျက်တွေတာရကတွေနဲ့ရှင်းတွဲပြီးပွားလိုက်မယ်ဆိုရင်တဏှာကြီးပွားတော့မကုန်ပါဘူးနော်အဲ့လိုပါလို့ရှိရင်သူများစိတ်တည်တာမတည်တာအသာထားဖះကိုကြည်ညိုတဲ့စိတ်တရားတရားတွေအားကောင်းပြီးတော့ပီတိပဒတိလို့ခေါ်တဲ့နှစ်သက်ဝမ်းမြောက်မှုတွေငြိမ်းအေးမှုတွေဖြစ်လာမှာပါပဲ။မျောတမင်မျောလင်းမတောင်းတပြင်မဲ့လို့လဲလောကီကောင်းကျိုးတွေလည်းအလိုလိုဖြစ်လာမှာပါပဲ။သူပြင်တော့ဉာဏ်တွေထက်မြက်လာမှာသိကြတယ်နော်။ပြည်တော်ပါရဲ့ယုံကြည်လေးစားအားထားအားကိုးမှုကိုလည်းခံယူရမှာပါပဲ။ဒါလောကီအကျိုးတွေနဲ့မဲလုံးပြီးပြီးပွားခိုင်းတာမဟုတ်ပါဘူးသဘောပြောတာပါနော်။မြတ်စွာဘုရားကကြွားတာမဟုတ်ပါဘူး။တတဝဝိနည်းရည်ဉာဏ်ရှိရင်ရှိတယ်လို့အသုံးပြုတတ်ဖို့စေဖို့ပေးတာပါ။အဲ့ဒါနဲ့မြတ်စွာဘုရားရှင်ကဒီဥစဉ်ရွှေကိုဘာတရားလေးနဲ့ဘာကမ္မထံလေးပေးရမလဲလို့စဉ်းစားလိုက်တဲ့အခါကျတော့ဒီဥစဉ်ရွှေဟာလွန်ခဲ့တဲ့ဒီဘဝမှာလဲရွှေပရိသေရတာလွန်ခဲ့တဲ့ဘဝ900လုံးလဲအကြလတ်မရှိဘဝမချာဇက်တိုက်ဘဝ900လုံးလုံးရွှေပရိသေဖြစ်ခဲ့ဘူးလေရွှေပရိသေဖြစ်ခဲ့တော့ရွှေပဲကင်ခဲ့ဘူးတာပေါ့ရွှေနဲ့လှုပ်ထားတဲ့ပန်းလေးဒီလက်စွပ်ဒီလက်ကောက်ဒီလက်စွပ်တန်းစားတွေစသည်အဖြစ်ပေါ့ရွှေနဲ့လှုပ်ထားတဲ့အစင်တန်းစားတွေကိုပဲကင်တွယ်မှုများခဲ့တယ်ဒီလိုရွှေကင်တွယ်များခဲ့တဲ့ ဒီဝိနည်းကိုတော့ရွှေနဲ့ပတ်သက်တဲ့ကမ္မထံလေးပေးมาရမှာပဲမနာပမေဝတ္တကမ္မထာဏတပ္ပယံတဲ့ဒီဥစဉ်ရွှေအတွက်မနာပကမ္မထံကတပ္ပယဖြစ်တယ်တဲ့ဒီတော့ဒီစကားလေးကြည့်ပြီးတော့ကမ္မထာဏတပ္ပယကမ္မထံတပ္ပယလို့ပြောမယ်ဆိုလည်းရတာပဲเนาะဒါပေမဲ့ဒီဓမ္မတဝနာတပ္ပယဆိုတဲ့အထက်မှာဓမ္မဆိုတဲ့အထက်မှာဒီဒေသနာဓမ္မရဲ့ကမ္မထာဏဓမ္မရဲ့နှစ်မျိုးလုံးပါတာပေါ့ခေါ်တဲ့တရားကလည်းမျှတရမယ်ကျင့်နေတဲ့ကမ္မထာဏဓမ္မကလည်းမျှတရမှာအဲ့ဒီစကားလေးဦးဇင်းကသိသဘောကြတယ်မနာပမေဝတ္တကမ္မထာဏတပ္ပယံသူ့အတွက်မနာပကမ္မထာဏကမျှတတယ်တဲ့တပ္ပယဖြစ်တယ်အဆင်ပြေတယ်တဲ့မနာပဆိုတာဘာလို့သူနဲ့တွဲရဲ့စကားလုံးနဲ့ရှင်တော့သဘောပေါက်မှာပေါ့အမနာပဆိုတာသိတယ်မလားဘာလို့အမနာပဆိုတာမနာပဆိုတာနှစ်သက်တာမျက်နှူတာအဆိုတော့မပေါ့မနှစ်သက်စရာမမျက်နှူတာမနှစ်သက်တာ ड़ी မမျက်နှူတာ ड़ी မကြည်နတ်တာ ड़ी မကြိုက်တာတွေကိုပြောတာကိုအမနာပပြောတယ်လို့ခေါ်တာနော်သူများကြောင့်အမနာပပြောတယ်ဆိုတာမကြိုက်တာတွေပြောတာကိုပြောတာအဲ့တော့မနာပဆိုတာနှစ်သက်တာနှစ်သက်မြတ်နိုးတာအာဆိုတော့အာလီနဲ့ထလိုက်တော့အမနာပမနှစ်သက်မမြတ်နိုးတာပေါ့အဲ့တော့ဒီဥစဉ်ရွှေဟာနှစ်သက်မြတ်နိုးစရာကောင်းတဲ့ကမ္မထာန်းလေးနဲ့တပ်ပါရဖြစ်တယ်တန်တရာမှာကင်ခဲ့တဲ့ကလည်းမနာပပစ္စည်းတွေပဲကင်ခဲ့ရတာကိုရွှေဆိုတာကမနာပပစ္စည်းပဲနော်မနာပပစ္စည်းတွေနဲ့အကျိုးပေးခဲ့တာလေမနာပစိတ်ထားတွေထားခဲ့လို့မနာပအပြောတွေပြောခဲ့လို့မနာပအလုပ်တွေလုပ်ခဲ့လို့ပါမနာပကုသိုလ်တွေလုပ်ခဲ့တော့မနာပအကျိုးတွေပေးတာပေါ့နော်အဲ့တော့အတွေ့အပြောအလုပ်ဆိုတာတွေထဲမှာဒါနသီလဘာဝနာဆိုတဲ့ကုသိုလ်တွေလည်းပါလာပါပဲကုသိုလ်ပြုစဉ်ကတည်းကမနာပပစ္စည်းတွေနဲ့မနာပကုသိုလ်ပြုခဲ့ဆိုတော့အကျိုးပေးတော့လေမနာပအကျိုးတွေပေးတာပေါ့ဆံပြင်းနေပေါ့ပစ္စည်းဥစ္စာချမ်းသာတဲ့ရှုထောင့်လေးတစ်ခုပဲကြည့်မယ်ဆိုရင်လောကမှာချမ်းသာတာချင်းအတူတူတချို့ကြတော့ငပိရောင်းပြီးတော့ချမ်းသာတာရှိတယ်တချို့ကြတော့ရွှေရောင်းပြီးတော့ချမ်းသာတာရှိတယ်ငပိရောင်းပြီးချမ်းသာတာနဲ့ရွှေရောင်းပြီးချမ်းသာတာဘယ်ဟာကောင်းလို့ဟုတ်တော့အကောင်းကြိုက်တယ်နော်ဟုတ်တယ်ပေါ့ငပိရောင်းပြီးချမ်းသာတာပတ်စံတော့ချမ်းသာပါရဲ့နေ့စဉ်ငပိနဲ့ရှူနေရတော့ခန္ဓာပဒါရနှာခေါင်းတွေနဲ့ပြက်တာပဲတချို့ဆိုဘာနဲ့မှကိုမရတော့ဘူးလေနော်ကောင်းနေကြိုက်တာမူတာမော်တာစသည်ဖြင့်ပေါ့လေယောဂတွေပဲဖြစ်တာပဲမြင်တွေ့နေရတာလေမနာပမဖြစ်ဘူးကိုကြက်တည်းမရှိလို့ပြောလိုက်တော့မကောင်းဘူးနော်ပါဠိလိုလေးပြောလိုက်တာကောင်းတယ်အဲ့တော့မယန္တကလည်းမနာပမဖြစ်ဘူးအနတ်ကလည်းမနာပမဖြစ်ဘူးဒါတော့ယောဂီတို့ကမနာပအကျိုးလိုချင်လားအမနာပအကျိုးလိုချင်လားမနာပအကျိုးလိုချင်မနာပအကျိုးလိုချင်မနာပစိတ်ထားမွေမနာပအပြောတွေပြောမနာပအလုပ်တွေလုပ်အမနာပအတွေ့စိတ်ထဲလုံးဝအဝင်မခံနဲ့နော်အမနာပစကားနှုတ်ထဲလုံးဝအဝင်မခံနဲ့အမနာပအပြုမှုတွေကိုယ်ထဲလုံးဝအဝင်မခံနဲ့ဒါဆိုရင်တရားရတဲ့ဘဝမှာလည်းပဲမနာပကမ္မထာန်လေးနဲ့မရဘူးလားတရားရတာချင်းတရားရတာကလည်းအမနာပကမ္မထာန်းနဲ့တရားရတာရဲ့မနာပကမ္မထာန်းနဲ့တရားရတာရဲ့လို့နှစ်မျိုးရှိတာကိုဆိုတော့အတုပကမ္မထာန်းဆိုရင်ဒါအမနာပကမ္မထာန်းပေါ့နော်အတုပဆိုတာမြတ်သက်စရာမြတ်လို့ဆရာမှမရှိပဲအယောဇူကြီးတွေအပုပ်အပွားကြီးတွေဒါတွေရှုပြီးတော့သူကတရားရတာတရားတော့ရပါရဲ့ရှုရတာကအပုပ်အပွားကြီးပဲနော်အဲ့တော့ဥပမာအာနာပါနကမ္မထာန်းလေးနဲ့တရားရတဲ့ပုဂ္ဂိုလ်ကြတော့ကဲအာနာပါနကိုဝင်လေထွက်လေလေးပဲရှုနေရတာဘာများအမနာပဖြစ်စရာရှိလို့မရှိဘူးနှာခေါင်းပိတ်နေတဲ့တမျိုးပေါ့နော်အဲ့တော့ဒီမြတ်စွာဘုရားရဲ့စကားမှာကထည့်ရပါပြီတာနော်မနာပမေဝတ္တကမ္မထာဏတပ္ပယဒီဥစဉ်ရှိမနာပကမ္မထာဏနဲ့ပဲတပ္ပယဖြစ်တယ်တဲ့ယောဂီတို့လည်းမနာပကမ္မထာဏနဲ့ပဲတရားရခြင်းလေဆိုရင်ဒါမနာပအလုပ်တွေလုပ်ရုံပါပဲနော်အဲ့တော့သူကရွှေပိန်နယ်ဘွားကလာတယ်ဆိုပြီးတော့သူကတော့ဘာကမ္မထာဏပြရမယ်ဆိုတာသိသွားပြီဒါနဲ့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကပြောတယ်သာရိပုတ္တရာတင်လေးလလုံးလုံးပင်မအောင်လုပ်တာတင်းရဲ့လေးလလုံးလုံးပင်မအောင်လုပ်တာခံခဲ့ရတဲ့ဒီဥစဉ်ရွှေကိုငါဒီတညနေတဲ့နဲ့ရဟန္တာဖြစ်အောင်လုပ်ပြလိုက်မယ်တဲ့ကိုဒီနေရာမှာလည်းကြွားတယ်လို့ထင်နေရတာပေါ့နော်ဥစဉ်တော့ငငယ်တော့တိတ်အတိညာမပြည့်စုံသေးမြတ်စွာဘုရားလည်းတိတ်ကုန်ဖော်တာပဲလို့ထင်ခဲ့မိတာမှန်ကတော့မဟုတ်ဘူးနော်ဒါမြတ်စွာဘုရားကိုဥစဉ်ရွှေလေးလည်းအားတက်သွားအောင်ပါတာပါပဲဖရာရဲ့တကူကိုလည်းတည်မြင်သွားအောင်ပေါ့နော်အဲ့ဒီနေရာမှာလည်းကောက်ချက်လေးတွေစကလုံးလေးတွေတစ်လုံးချင်းတစ်လုံးချင်းကောက်ချက်ချတိုင်းတရားကရဲ့တော်တော်ကိုမြန်မြန်ဆိုင်ဆိုင်ရှိမှာနော်အဲ့တော့စတ္တာရောမာတိကိလမိတန်နဲ့လေးလလုံးလုံးပင်မအောင်လောက်တာခံရတော့ဆိုတဲ့စကလုံးလူဥစ္စာလည်းသဘောကျဘုရားဟောကျင့်စဉ်အမှန်ကိုတောင်မှကိုယ်နဲ့တပ်ပါရမဖြစ်တဲ့ကျင့်စဉ်ကိုသွားကျင့်မယ်ဆိုရင်ပင်မနာပဲအဖတ်တင်နေဒါကျင့်စဉ်မှန်နေတယ်ဆိုရင်တောင်တော့ကျင့်စဉ်မှားနေတယ်ဆိုရင်တော့ပြောမနေနဲ့တော့ဘယ်လောက်ပင်မလိုက်မလဲပင်မမှာဘုရားမခေါ်တဲ့ကျင့်စဉ်တွေဘုရားမပေးတဲ့ကျင့်စဉ်တွေကိုအထုံးမြတ်ထားပြီးတော့ရှောက်ကျင့်နေတော့ပင်မနာပဲဖတ်တင်တာပေါ့နော်ဟိုသူများတွေတသက်လုံးစားတယ်ဆိုပါတသက်လုံးနဲ့တော့သူမျှတာလို့တသက်လုံးနဲ့အစဉ်ပြေလို့စားတာကွာတသက်လုံးစားမှကုသရတယ်ထင်ပါချောင်းတာပဲဖတ်မတင်ဘူးလားအ ဖတ်တယ်နဲ့အဲ့လိုအပင်မမခံရဘူးနော်ကျင့်စဉ်မှန်လို့အပင်မခံတယ်ဆိုတော်သေးတယ်ကျင့်စဉ်အမှားကြီးသွားပြီးတော့အပင်မခံရဘူးမစားဘူးလို့ပြောတာမဟုတ်ဘူးနော်ကိုကဒီအသားငါးလေးစားလို့စီစိတ်နေများလို့ကျမ်းမာရေးအတွက်ငါတက်လို့စားမှအဆင်ပြေမယ်ကျမ်းမာရေးလေးကောင်ခန္ဓာကိုယ်လေးပေါ်ပါလန်းဆန်စိတ်လေးကြည်လင်းပြီးတော့တရားထောက်ရတာပိုကောင်းတယ်ဆိုရင်တက်လို့စားကိုစားမှဒီဘောဇနာတပ္ပယနောက်ပိုင်းကျတော့လာအောင်မှာပေါ့နော်အဲ့တော့ဆက်တာရမှာဒီကီလိုမီတာဆိုတာလေးကိုကောက်ချက်ချကျင့်စဉ်မှန်တာတောင်မှသက်ပါရမဖြစ်ရင်ပင်ပန်းနဲ့ကျင့်စဉ်မှန်ရင်တော့ပူပင်ပန်းမှာပဲ။မြတ်စွာဘုရားဟောထားတာလေးရှိသေးတယ်ကျင့်စဉ်မှန်ကိုဟောတဲ့အဆုံးအမသာသနာမှာဝရိယရှိတဲ့သူဟာကျင့်စဉ်မှားကိုညွန်ကြားတဲ့အဆုံးအမရှိတဲ့သာသနာမှာဝရိယရှိတဲ့သူဟာဆင်းရဲတယ်ပင်ပန်းနဲ့ဝရိယကြီးလေပင်ပန်းလေဝရိယများလေဆင်းရဲလေပဲတဲ့ဝရိယနေရာတိုင်းကောင်းတာမဟုတ်ဘူးနော်ကျင့်စဉ်မှန်ကိုညွန်ကြားတဲ့အဆုံးအမသာသနာမှာတော့ဝရိယရှိလေချမ်းသာလေဝိရိယကြီးလေတတ်တာလေပါပဲတဲ့။ဘုရားဟောတရားကြီးကျင့်နေကျင့်နေဆိုပြီးတော့ကျင့်လိုက်ရတာပင်ပန်းလိုက်တာဆင်းရဲလိုက်တာဆိုရင်ဒါတစ်ခုခုတော့လုံနေပြီ။တစ်ခုခုတော့မှားနေပြီပေါ့လေနော်။ဘုရားဟောကျင့်စဉ်ကတော့မမှားဘူးဆရာတော်တန်ခါတော်ကြီးညွှန်ကြားတာကမမှားဘူး။ကိုယ်သဘောပေါက်တာကိုယ်နှလုံးသွင်းတာကိုယ်လုံနေတာမှားနေလို့ဖြစ်ရမယ်။ဘုရားဟောကျင့်စဉ်မှန်လို့ကတော့ဘယ်တော့မှမပင်ပန်းစရာဘူးတတ်တာလိုက်တာမပြောနဲ့။ဘယ်တော့မှမဆင်းရဲစရာဘူးချမ်းသာလိုက်တာမပြောနဲ့။အဲ့ဒါနဲ့မြတ်စွာဘုရားရှင်ကသာရိပုတ္တရာကမင်းသွားတော့သွားတော့ဒီတညာနေကင်းနဲ့ယဟန္တာဖျောင်းကလုတ်ပြမယ်ဆိုပြီးတော့ဒါမြတ်စွာဘုရားရှင်ကတကုနဲ့ရွှေကြပန်းကြီးတပွင့်ဖန်ဆင်းပေးလိုက်တယ်။လှဲပိန်းလောက်ရှိတဲ့ရွှေကြပန်းကြီးဖန်ဆင်းပေးလိုက်တယ်။အရွက်တွေနဲ့အလက်တွေနဲ့အဖူးလေးတွေနဲ့ပေါ့။အဲ့ဒီအရွက်လေးတွေရိုးရံလေးတွေလည်းရေလေးတောင်တစ်ဆက်ဆက်ကျနေလိုက်သေးတယ်နော်။ဒါတကုနဲ့ဖန်ဆင်းထားတဲ့ကြာပန်းလေး။အဲ့ဒါရွှေကြပန်းလေးအဲ့ဒါသွက်ရွှေဝဲကင်တွေကြတာဆိုတော့ကြာပန်းလေးကိုလည်းရွှေကြပန်းလေးပေါ့။အပွင့်ရတော့အနီအောင်လေးပေါ့နော်။ရွှေကလည်းအစ်င့်ရင်အနီတန်းတာပဲဘူး။ဒါကြောင့်ရွှေနီအောင်ကြာပန်းလေးဖန်ဆင်းပေးလိုက်တယ်ရော့။ကျောင်းအစံသဲပုံလေးပေါ်မှာဒီကြခွင်လေးစိုက်ပြီးတော့အဲ့ဒါကိုမမိတ်မတုံကြည်နေကြည်ပြီးတော့လောဟိတကံလောဟိတကံအနီယောင်ဆိုပြီးတော့လောဟိတကတိုင်းကိုရှုပါဒါတမထကမဏစပေးလိုက်တာပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားရဲ့လက်ထဲကနေပြီးတော့ဒီကြခွင်ကြီးကိုရွှေကြခွင်ကြီးကိုယူလိုက်တာနဲ့ဒီပိုင်းနဲ့တဲ့ဦးစင်းရှိရဲ့စိတ်တွေဟာငြိမ့်သက်အင်းချမ်းသွားတယ်တဲ့ပိဋိပတ်တရီဝမ်းမြောက်နှစ်သက်ဝမ်းမြောက်မှုတွေငြိမ့်အင်းမှုတွေဖြစ်သွားတယ်တဲ့ရွှေကြခွင်လေးလက်ထဲကန်လိုက်တဲ့နေ့ကိုတမာရီတွေအလိုလိုရသွားတာနော်ဒါကြောင့်တပါရဖြစ်ဖို့ဆိုတာအမတန်အရေးကြီးပါတယ်။အဲ့ဒါနဲ့မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကြောင်းဆောင်သွားပြီးတော့လောဟိတကတန်ရှိရှင်ရင်းရွှင်းနဲ့ဇန်နေဆင်းဆင်းတဲပြီးတော့သရုတ်ဇန်တီရောက်သွားတယ်။သရုတ်ဇန်လောက်ကြောက်ပြီးဆိုတော့မြတ်စွာဘုရားကလည်းပြစ်မထားပါဘူးကြည်နေတယ်ဦးစင်းရွှေလေးရဲ့စိတ်ဘလို့ဖြစ်နေတယ်လဲဆိုတာ။အဲ့ဒါသရုတ်ဇန်ကိုအချင်းချင်းသရုတ်ဇန်ကနေပထမဇန်တီဆင်းဆင်းသွားလိုက်ပထမဇန်ကနေသရုတ်ဇန်တီဆင်းဆင်းတက်လိုက်နဲ့ဇန်ကစားနေတာပေါ့။အဲ့ဒီအချိန်မှာမြတ်စွာဘုရားကသူဟာသူ့သဘောနဲ့သူကိုယ့်ဘာသာကိုအလိုလျောက်ဝိပဿနာကူးနိုင်မလားမကူးနိုင်ဘူးလားစစ်ကြည့်လိုက်တော့လှမ်းပြီးတော့ကြည့်လိုက်တော့ကိုယ်သဘောနဲ့ကိုယ်ဝိပဿနာမကူးနိုင်ဘူးငါဖျားကူးပြီးမှဖြစ်မယ်ဆိုတာသိတော့အဲ့ဒီရွှေကြွင်လေးကိုညှို့နှွမ်းတော့ပါစေလို့ဒိဋ္ဌံလိုက်ပါတယ်မြတ်စွာဘုရားလည်းဒိဋ္ဌံရလိုက်လေရောရွှေကြွင်လေးကတဖြည်းဖြည်းညှို့နှွမ်းတော့ပါတယ်အဲ့ဒီညှို့နှွမ်းတော့တာလေးကြည့်ပြီးတော့ဦးစင်းရွှေကဩအသက်တက်မဲ့ဖြစ်တဲ့ဒီကြွင်လေးတောင်မှမမြဲတဲ့သဘောရှိပါလားဖြစ်ပြီးပြတ်သွားတာပါလားဩအသက်ရှိတဲ့ငါရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်သဘောအနံသဘောတွေကလည်းမမြဲပါလားဖြစ်ပြီးပြတ်နေပါလားဖြစ်ပြက်ဖြစ်ပြက်အနိစ္စနဲ့ဖြစ်ပြက်တွေခံပြန်ကြီးမြင်အောင်ရှုနေတော့တာเนาะအနိစ္စကအစ်စ်ကိုတကယ်မြင်သွားပြီဆိုရင်လေဒုက္ခကိုလည်းမြင်ပါတယ်အနတ္တကိုလည်းမြင်ပါတယ်ဖြစ်ချင်းပြက်ချင်းတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့ကိုဒုက္ခမကောင်းဘူးဖြစ်ချင်းပြက်ချင်းတွေရဲ့နှိမ့်ဆက်မှုကိုခံနေရတော့ဖြစ်ပြီးရင်လည်းမပြောင်းတားမရပြက်နေတာကိုလည်းထပ်မပြောင်းတားမရကိုယ်သဘောတိုင်းမပါတဲ့အတွက်ကြောင့်မပိုင်တဲ့အနတ္တမမြဲတာမြင်ရင်မကောင်းတာမပိုင်တာလည်းမြင်တော့တာပဲเนาะအမမြဲခြင်းအစ်စ်ကိုပြောတာသာသနာ့ဘက်မှာရှိတဲ့ပကံကြွယ်လို့မမြဲတာမျိုးကိုဆိုလိုတာမဟုတ်ဘူးမနေ့ကတင်ထားတဲ့ဘုရားမညနေကျတော့ညှိုးသွားတာလောက်လေးနဲ့အိဆာကိုဆိုလိုတာမဟုတ်ဘူးဒါကတော့တန်ဝေကဖြစ်ပြက်ပေါ့လေတန်ဝေကညာဖြစ်စေတဲ့ဖြစ်ပြက်တကယ်ခဏတိုင်းခဏတိုင်းစက္ကန့်တိုင်းဖြစ်နေတဲ့ဖြစ်ပြက်လေးမြင်သွားမှအဲ့ဒီအိဆာကိုမြင်ပြီဆိုရင်တော့ဒုက္ခနာတာကလည်းတခါတည်းပေါင်းပြီးတော့မြင်ပါတယ်ပကံကွဲတယ်မြင်နေတော့ဒုက္ခနာတာမမြင်သေးဘူးနော်ဒုက္ခမြင်နေထားအောင်ပေါ့ပကံကွဲတော့နောက်ဝေနောက်တစ်ချက်ထပ်ဝေအောင်မစဉ်းကျင်တဲ့ဈေးကြီးကြီးနေရတဲ့အထဲဆိုတော့ဒုက္ခဖြစ်သွားတာဒါပေမဲ့လို့အနတ္တကတော့မမြင်ဘူးเนาะမြင်လဲအတုပဲမြင်မှာပေါ့လေ။ဩပကံကလည်းသူ့သဘောသူဆောင်နေတာပဲ၊ကွဲမှာပေါ့ဒါလောက်ပဲမြင်မှာပေါ့เนาะ။အဲ့တော့အနိစ္စလည်းမြင်တော့ဒုက္ခနာတ္တလည်းဖြစ်။အဲ့ဒီအချိန်မှာမလမကန္နာလေးကခလေးတစ်တိုက်ကလည်းပဲရေကန်နဲ့ဆင်းပြီးတော့ကြာနယ်ယူ၊ကြာပန်းနေခူးနေကြတယ်။ကြာဖူးတွေ၊ကြာအပွင့်တွေ၊ကြာအရွက်တွေရောပေါ့လေ။အထူးသဖြင့်တော့ကြာဖူးတွေ၊ကြာပွင့်တွေပါတယ်။ကြာနယ်ယူတွေကိုချိုးပြီးတော့ရေကန်ဆက်ပေါ်မှာပုံထားကြတယ်။ပုံထားကြတဲ့ဦးစင်းရွှေလေးကလည်းတရားထွန်းနေဟိုဘက်လှမ်းကြည့်လိုက်တဲ့ခါကျတော့ရေကန်ထဲကကြာရီပွင့်နေတာရောရေကန်ပြင်မှာချိုးပြီးတော့ပုံထားတဲ့ကြာရီနွားနေတာရောလှမ်းမြင်ရှိနေတာလှမ်းမြင်လိုက်တော့အော်ဟိုရေကန်ထဲကကြာရီကြတော့ကြည့်ပါဦးလန်းဆန်းနေလိုက်တာရေနဲ့ထိတွေ့နေတော့လန်းဆန်းနေတယ်ရ ရေကမမခုပြီးတော့ပုံထားတဲ့ကြာဝင်နေကြတော့ညှို့နှွမ်းနေတယ်အဲ့ဒီမှာညှို့နှွမ်းနေတဲ့ကြာပန်းလေးကြီးကြည့်ပြီးတော့အော်တက်မဲ့ကြာပန်းလေးတောင်မှညှို့နှွမ်းခြင်းသဘောရှိတယ်မမြဲတဲ့သဘောရှိတယ်ဖြစ်ပျက်သဘောရှိတယ်ရုပ်နာခန္ဓာတွေဟာလည်းဒီလိုပဲမမြဲတဲ့သဘောရှိပါလားဖြစ်ပျက်ပြပါလားလို့ဆက်ပြီးတော့ရှုပွားပြန်ရောမြင်ရတဲ့ပညာတွေဆိုပြီးတော့အထင်မသေးနဲ့နော်ပညာနဲ့ဆိုင်တဲ့ဖြစ်ပျက်တွေကိုမြင်တဲ့တံဝေကဉာဏ်ကိုခန္ဓာနဲ့ထည့်သွင်းလိုက်တဲ့ခါကျတော့ဝိပဿနာဉာဏ်နေပါဖြစ်သွားတာပါပဲအဲ့ဒီအချိန်မှမှမြတ်စွာဘုရားကဒီနိဗ္ဗိတရားကိုဇာကနဲ့ထုတ်ပြီးတော့မဟောတော့ဘူးကြာမှန်းလေးညွှန်းတော့လို့ပြီးတော့ဒါအိဋ္ဌဆရှိကိုဟောထားတာငကိုကလေးကလည်းဟောလိုက်ပြီးသားပေါ့လေအဲ့ဒီမှာဝိပဿနာဉာဏ်နေထွတ်ထည့်လေးရောက်ပြီးဆိုတော့ဒီလောက်နဲ့မရသေးဘူးနိဗ္ဗိတရားနာရယုံနဲ့မရသေးဘူးအာပိတရားလေးနဲ့နာရဥမှသူတရားရမှာဆိုတာပြီးတော့မြတ်စွာဘုရားကအဲ့ဒီမှာအထက်သတ္တပါယံတန်လက်ခိတဝါဣမံဂါထမဟာတဲ့ဒီစကားလေးဒီမှာတတ္တပါယဆိုတဲ့စကားလုံးတိကျကိုပါတာနော်ဦးစင်းရွှေနဲ့တတ္တပါယဖြစ်မဲ့တရားကိုမြတ်စွာဘုရားကဟောပါတယ်ဘယ်တရားလေးဟောရင်တော့တပ္ပယဖြစ်မလဲဆင်ញင်ပြီးတော့မှဟောတာတရားမြတ်စွာဘုရားတရားရက်ကမှကိုကြိုက်တာပဲဆွတ်ပြီးတော့မဟောပါဘူးနာသူကြိုက်ရင်ပြီးလို့ဆိုပြီးတော့လဲဆွတ်မဟောပါဘူးဒီတရားနာပြီးတော့တကယ်နာရတဲ့သူအကျိုးရှိမှဟောပါတယ်ပိဋကတရားရှိပေမဲ့99ရောက်တဲ့အကျိုးမရှိဘူးတယောက်တည်းအကျိုးရှိတယ်ဆိုရင်လဲဒီတယောက်တည်းပဲရည်စူးပြီးဟောတဲ့တရားဝင်မျိုးဆိုရင်အဲ့ဒီတယောက်နဲ့တပ္ပယဖြစ်တာကိုပဲအဓိကထားပြီးဟောပါတယ်ကျန်တဲ့99ရောက်တပ္ပယမဖြစ်ရှင်နေပေါ့နော်ဒီကျွတ်တန်းဝင်မဲ့လူကိုပဲအဓိကထားပြီးတော့ဟောပါတယ်အဲ့ဒါနဲ့သူကသူ့ပတ်ဝန်းကျင်မှာလေကြာယိုလေးတွေကြာပွင့်လေးတွေရှိနေတယ်ဆိုတော့ဥစိန်ဒတိနိဟမတ္တနောကုမှုတံတာရတိကံဝပါဏိနာတန်တိမကမီဝဖြူဟယနိဗ္ဗာဏံသူကတိနာဒေတိတံဆိုတဲ့ဂါထာလေးတစ်ပုဒ်ဟောလိုက်ပါတယ်အထိပ္ပယ်ကတော့ကြာဆွဲကြာယိုတွေကိုလက်နဲ့ချိုးဖြတ်ပစ်လိုက်တယ်လို့မိမိရဲ့စိတ်ဆင်မှာရှိတဲ့လောဘဒေါသအဆက်ရှိတဲ့ကိလေသာတွေကိုလည်းချိုးဖြတ်ပစ်လိုက်ပါမြတ်စွာဘုရားရှင်ဟာဆင်းရဲခတ်သိမ်းချုပ်ရင်းတဲ့နိဗ္ဗာန်ကိုဟောကြားထားပါတယ်နိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကိုလည်းဟောကြားထားပါတယ်အဲ့ဒီနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကို80တိုးပြီးတော့လျှောက်လှမ်းလိုက်စမ်းပါနိဗ္ဗာန်ရောက်ကြောင်းအကျင့်တွေကိုတိုးပြီးတော့ကျင့်လိုက်စမ်းပါလို့အဓိပ္ပာယ်ရပါတယ်အဲ့တော့တရားဟောခြင်းနိုင်မဟုတ်သူ့ပတ်ဝန်းကျင်မှာကြာပွင့်လေးတွေရှိနေတော့ကြာပွင့်လေးနဲ့ပဲဥပမာပေးပြီးဟောလိုက်တယ်နော်ဦးဇင်းတို့တရားဟောတဲ့အခါစာရေးတဲ့အခါလည်းဒီလိုပါပဲကိုကလူတွေဟောတာဆိုတော့လူတွေပတ်ဝန်းကျင်မှာရှိတဲ့သဘောတရားလေးတွေစကားလုံးလေးတွေနဲ့တရားကိုဟောရတာအဲ့ဒါတချို့ကြတော့လေတခါတည်းမှာတချို့အကြောင်းအရာတွေကိုကလက်တဲတို့ပါပေါ်တယ်လို့ထင်တတ်ကြတယ်မှန်ကတော့မဟုတ်ဘူးလူတွေကိုဟောတာဆိုတော့လူတွေနဲ့နှိစက်တဲ့စကားလုံးသုံးရတော့တာပေါ့လူငယ်တွေကိုအဓိကရည်စူးတဲ့ဆိုရင်လူငယ်တွေနဲ့ဆိုင်တဲ့အကြောင်းအရာတွေလူငယ်တွေသုံးလုံးတဲ့စကားလုံးလေးတွေထည့်သုံးရတော့တာပေါ့ဒါမှသူတရားရမှာဘူးနော်အခုလည်းမြတ်စွာဘုရားကကြာပန်းလေးနဲ့ကြာပန်းလေးကိုမြင်ပြီးတော့တရားရှုနေတဲ့ပုဂ္ဂိုလ်ကိုကြာလေးကြာဆိုတဲ့စကားလုံးလေးပအောင်ကိုထည့်ဟောလိုက်တာပါပဲသူရှိမှမြင်နေရတာကလည်းကြာပန်းချိုးတာမြင်နေရတာဘူးအဲ့တော့ရေကန်ထဲမှာရှိတဲ့ကြာတွေကိုလူငယ်တွေကချိုးချလိုက်တယ်ချိုးပြီးတော့ကမ်းပေါ်ကိုပုံတင်ထားလိုက်တယ်အဲ့တော့ကြာပင်တွေကသူ့အပင်မကြီးနဲ့ပြတ်တောက်သွားတာပေါ့ပြတ်တောက်သွားပြီဆိုတော့ညှိုးပြီးနောက်ဆုံးသိရမှာပါပဲနော်အဲ့လိုပဲကိုယ်အတန်းထဲမှာရှိတဲ့ကိလေသာတွေလည်းချိုးပြလိုက်ရမယ်တဲ့အမှန်ကတော့ဒီတရားကဒီဂါထာလေးကိုပဲအကျယ်ချိတ်ပြီးတော့တရားတစ်ပုဒ်ပြီးကြဟောလို့ရတယ်နော်ကောင်းစဉ်တက်မယ်ဆိုရင်မြတ်စွာဘုရားအခုဦးစင်းရွှေကိုဟောလိုက်တဲ့တရားကကြံွယ်ယိုးလေးချိုးလိုက်ပါတဲ့။ဘာတရားလဲတော့ကြံွယ်ယိုးလေးချိုးလိုက်ပါဆိုတဲ့တရားမြတ်စွာဘုရားကဟောလိုက်တာနော်။အဲ့တော့ရေကန်ထဲကချိုးတာကလည်းတစ်ပိုင်းပေါ့ရေကန်မှာချိုးပြီးသားကြာကိုလည်းထပ်ပြီးတော့ချိုးရသေးတာပဲ။ချိုးတာကလယ်ဆွဲလေးလုပ်ဖို့ချိုးတာလည်းတစ်မျိုးရှိတယ်။ကြာယိုးဟင်းညူချက်တော့ဖို့ချိုးတာလည်းတစ်မျိုးရှိတယ်။အဲ့တော့ယောဂီတို့ကလယ်ဆွဲလေးလုပ်ဖို့ချိုးတာကြိုက်လားကြာရွေးဟင်းညူလှုပ်ဖို့ချိုးတာကြိုက်လားဘာလို့ကြိုက်တော့တိတ်ခွေရတာစဉ်းစားနေပြန်တာနည်းနည်းတော့ကြော်မဲ့သဘောရှိဘူးနော်ဘာလို့ချိုးတာကြိုက်တော့2 မျိုးစလုံးကြိုက်တယ်။တစ်မျိုးပဲယူရမှာလေအကြတဲ့ကြီးက2 မျိုးလုံးကြိုက်တယ်ဟိုတက္ကမကြီးမဆွေနဲ့မတ်ချက်နဲ့ဘုသူကြိုက်တော့မေဘယ်နဲ့လုံး2ရောင်လုံးကြိုက်တယ်ဆိုရင်ခဲရကြည်ရဲ့နော်အဲ့တော့ကြာလေဆွဲလေးလုပ်ဖို့ချိုးတာကြတော့အမြင်ပြတ်ရဲ့လားမပြတ်ဘူးအမြင်ပြတ်အောင်ချိုးလိုက်လို့ရှိရင်လည်းလေဆွဲပရက်လုပ်လို့ရပါဦးမလားမရတော့ဘူးကြာပန်းကြာရိုးဟင်းညူချက်တော့မယ်ဆိုရင်တော့အမြင်မှပြတ်အောင်ကိုဖြတ်ထလိုက်ရတာနော်အဲ့တော့ခုယောဂီတို့ကဘယ်လိုဖြတ်နေကြတာတော့လေဆွဲလုပ်ဖို့ဖြတ်နည်းနဲ့ဖြတ်နေတာလားဟင်းညွတ်ချက်တောက်တဲ့ဖြတ်နည်းနဲ့ဖြတ်နေတာလားတကယ်ပြက်တယ်ပေါ့လေအများအဖြစ်ကတော့လေဆွဲလီလုပ်ဖို့အတွက်ချိုးတယ်လို့ခုချိုးဖြတ်နေကြတာများပါတယ်အမြင်ကမပြတ်ဘူး နော်အမြင်လေးကပါပါလေးပြီမဲ့အမြဲတမ်းခိုင်နေတာဥစဉ်တော့နောက်လာလာဆိုထွက်မဲ့ငါကမချစ်ပါနဲ့ဆိုတဲ့စာအုပ်လေးစာအုပ်မျက်နှာဖုံးကိုဥစဉ်ကအဲ့ဒီကြာစောရွေးလေးချိုးတဲ့ပုံလေးနဲ့ဆွဲထားတာငါကမချစ်ပါနဲ့ဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့ဒီအစွဲတွေမရှိဘူးဟောထားတဲ့တရားပါအဲ့တော့ဒီအစွဲတွေဖြတ်တတ်ပါမယ်ဆိုတော့ဒါကျိုးဖြတ်တဲ့ပုံအောက်ပိုင်းမှာကျိုးစာလေးဖြတ်တဲ့ကျိုးတစ်ချောင်းဖြတ်တဲ့ပုံဆွဲထားတယ်အပေါ်ပိုင်းမှာတော့ကြာနွယ်ရွေးလေးချိုးထားတဲ့ပုံကြာလေဆွဲလေးလှုပ်ထားတဲ့ပုံလေးဆွဲထားတာပေါ့ဒါပေမဲ့ကြာလေဆွဲမှလည်းအမြင်မပြတ်ဘူးအောက်ကဆွဲထားတဲ့ကျိုးမှလည်းပဲကျိုးမြင့်လေးတစ်ခုကျန်နေတယ်နှောင်ကျိုးလေးတစ်မြင့်ကျန်နေတာပေါ့နော်အဲ့ဒီနှောင်ကျိုးလေးတမြင်လည်းဖြတ်ဖို့အခက်ဆုံးပဲနော်တမြင်နဲ့နဲ့ခိုင်တာအခုယောဂီတို့ကနှောင်ကျိုးလေးတမြင်လားနှောင်ကျိုးလေး10မြင်လောက်လားညာတယ်အဲ့ဒါဆိုတော့ဖြတ်လို့ကိုမရတော့တမြင်တောင်မှဖြတ်လို့မရဘူးဖြစ်နေတာနော်ဒါကြောင့်ကြံွယ်ရေးလေးချိုးလိုက်ပါတရားကဒါကြေချဲဟောမှဆိုရင်အမှန်တန်ပြောစရာကောင်းမှာပါနော်တန်ရောစင်ကျိုးတွေတောင်ပြောလို့ကိုမကုန်နိုင်ဘူးနော်အဲ့ဒါမြတ်စွာဘုရားရှင်ကဒီနှောင်ကျိုးလေးတမြင်ကိုဖြတ်လိုက်ပါနှောင်ကျိုးလေးတမြင်ကိုမဟုတ်ပေါ့လေနှောင်ကျိုးလေး10မြင်ဖြတ်လိုက်ပါဆိုပြီးတော့ဥစဉ်ဖြေကိုဒါတရားဟောလိုက်တာဘယက်လုတဲ့နီးနဲ့တော့ဖြတ်မနေပါနဲ့ဟင်းညိုချက်တော့တဲ့နီးနဲ့သာဖြတ်ပါတော့ဆိုပြီးတော့ဟောလိုက်တာပေါ့ဟောတဲ့တခါတာလေးလက်ဆုံးရောဥစဉ်ရှိပရိသတ်မိတာ၄ပါးနဲ့တော့ယဟန္တာဖြတ်သွားပါလေဓမ္မတပ္ပနာတပ္ပယဘလောက်အရေးကြီးတာလဲနော်အရှင်သာရိပုတ္တရာဟောတဲ့အတုပတရားအာထုတုံကတရားမရဘူးအရှင်သာရိပုတ္တရာဟောတဲ့နိဗ္ဗာအပိတရားတွေနာတော့ကလည်းတရားမရဘူးမြတ်စွာဘုရားရဲ့အပိတရားနိဗ္ဗာတရားကိုနာရတော့မှတရားဓုရားများရသွားပါလေဒါကြောင့်ဓမ္မတဝနာတပ္ပယဟာအမတန်အရေးကြီးပါတယ်။ဒီဂါထာမှာတော့မြတ်စွာဘုရားရှင်ကအာပိတရားအနေနဲ့ပဲခေါ်ထားတာပါ။ဘယ်လိုရှိရမလဲဘယ်လိုမှားမလဲဆိုရင်ဤမပါဘူး။ဤကတော့ကိုယ့်အကူဉာဏ်နဲ့ချက်ထွင်ပြီးတော့ယူပါမှာပေါ့။ဒီတရားလေးခေါ်လိုက်တယ်ဆိုရင်ပဲကိုယ်ကဉာဏ်ရောယုံလေးချူလိုက်ပါလို့မြတ်စွာဘုရားကခေါ်တယ်ဘယ်လိုချူရမလဲ။ပြတ်အောင်ဘယ်လိုဖြတ်ရမလဲ။အော်မဟာတတိပဋ္ဌာနာသုတ္တမမြတ်စွာဘုရားကဖြစ်ခတ်ယုံနိုင်ဖြစ်တိုင်းဟန်ကိုရှုရမယ်လို့ခေါ်ထားတယ်။ဟုတ်ပြီပစ္စုပန်ကြကြပရမတ်ဆိုင်အောင်မြင်စေကြားစေနံစေစားစေထိစေသိစေမှာမြင်တဲ့အတိုင်းကြားတဲ့အတိုင်းနံတဲ့အတိုင်းစားတဲ့အတိုင်းထိတဲ့အတိုင်းသိတဲ့အတိုင်းရှုမှတ်သွားရင်တော့ကိလေသာဆိုတဲ့ကြာမြင့်နေပြတ်သွားမှာပေါ့ကိလေသာဆိုတဲ့ကြာဆွဲတွေပြတ်သွားမှာပေါ့လို့ကိုယ့်ကိုချက်ထင်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ကြာဆွဲရိုးလေးချိုးလိုက်ပါဆိုတဲ့တရားကချိုးနီးဖြတ်နီးကတော့မဟာတတိပဋ္ဌာန်ဒေသနာအတိုင်းလာမှာပါပဲနော်အဲ့ဒါတတိပဋ္ဌာန်ဘာတစ်ပါးရှိတဲ့တုန်းဆိုကြည့်ပါဦး၄ပါးကကာယ ानु ပัตနာတတိပဋ္ဌံဝေဒနာ ानु ပัตနာတတိပဋ္ဌံစိတ်တာ ानु ပัตနာတတိပဋ္ဌံဓမ္မာ ानु ပัตနာတတိပဋ္ဌံယောဂီတွေတော့မသိဘူးဥစဉ်တော့ဒီ၄ပါးပြောရတာကအမတန်အရသာရှိတယ်နော်တတိပဋ္ဌံကြောင့်လုံးဝမကြဘူးတဲ့သူရွတ်တော့လေကာယ ानु ပัตနာဒီပါဠိမနဲ့မှတ်နေရမှာပေါ့လေအလေးချင်းရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ကာယ ानु ပัตနာတတိပဋ္ဌံဆိုရယ်စကလုံးလေးကြားလိုက်တာနဲ့ကိုပဲကိုယ့်ရဲ့ကာယမှာရှိပြီးသားကိုဖြစ်သွားမှာနော်ဖြစ်သွားကြတာပါပဲဝေဒနာ ानु ပัตနာတတိပဋ္ဌံလို့ဆိုလိုက်တာနဲ့ကိုယ်တဏ္ဍာမှာလောလောဆယ်ဖြစ်နေတဲ့ဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ဝေဒနာလေးတစ်ခုခုကိုရှုမြင်ရတာဖြစ်သွားမယ်စိတ်ဓာ ानु ပัตနာလို့ဆိုလိုက်တာနဲ့စိတ်ကိုရှုမြင်ရတာဖြစ်သွားမယ်ဓမ္မာ ानु ပัตနာတတိပဋ္ဌံလို့ဆိုလိုက်တာနဲ့သဘောတရားလေးတွေယုံနဲ့ဖြစ်ပြသဘောတရားလေးတွေကိုရှုမြင်ရတာဖြစ်သွားမယ်ပြီးပြီးပြင်းပြင်းရှုမြင်ရတာမဖြစ်တော့မှအဲ့ဒီသဘောလေးတွေကိုယ်ကိုယ်တိုင်ရှုပွားခဲ့တဲ့သဘောလေးတွေဉာဏ်ထဲမှာထင်းပြီးတော့အရသာပေါ်လာတတ်ပါတယ်ဒါကြောင့်ဥစဉ်တို့သေကန်ကြီးကြလို့ရှိရင်ပေါ့လေဆေးရုံမှာပဲတရတရကြောင်းမှာပဲနေရနေရကရင်ညောင်ဆောင်၊တေးရညောင်ဆောင်လျောင်းပြီဆိုရင်တော့ခုကလေးကတေးတန်းစကားပြောခဲ့ဦးမယ်နော်။ဒါတေးတန်းစာမဟုတ်ဘူးလေ။ပါးစပ်နဲ့ပြောတာဆိုတော့စာနဲ့ရေးတာမဟုတ်တော့တေးတန်းစာမဟုတ်ဘူး။တေးတန်းစကား။အဲ့ဒါဥစဉ်တော်များအဲ့ရတဲ့ပက်လက်လေးလှမ်းနေပြီဆိုရင်တော့တေးဖို့လဲနီးနေပြီဆိုရင်တော့မဟာတတိပဋ္ဌာနတုတ်တိုင်းကြီးသာရုပ်ပေးကြပါလို့နော်။အခုကလေးကပြောထားတာဟိုရောမင်းကြီးဦးဖုတ်လိုက်တေးကန်ကြီးကြတော့မဟာတတိပဋ္ဌာနတုတ်တိုင်းကြီးနားထောင်ရင်လည်းသိတာနော်။နားထောင်ရင်လည်းတန်တန်ကြီးသိတာတော့မဟုတ်ဘူးပေါ့လေ။ तू အိတ်ခံနီးလေးမှာသူတေဖို့ပြင်းနေလေးကလည်းကောင်းပါတယ်တေကန်ကြီးတလားလားလို့မှဇနီးမယားတွေရောသမီးသားတွေရောအကုန်လုံးသူတွေ့ခွင့်မပေးတော့ခန်းတစ်ခန်းထဲမှာဒါသူတယောက်တည်းနေတယ်သူ့ရဲ့ငငယ်တုန်းကငငယ်တငယ်ချင်းမောင်တူထင်ပါတယ်အဲ့ဒီမောင်တူဆိုတဲ့လူကိုခေါ်ထားလိုက်ပြီးတော့တငယ်ချင်းနှစ်ယောက်တည်းနေကြတယ်မောင်တူမင်းချက်ကြည့်တဲ့နာကြွေးခွာဆိုပြီးတော့ငါ့ကိုဘာစားမလဲမေးမနေနဲ့ဆိုပြီးတော့နော်အဲ့သူချက်ကြည့်တာစားတယ်ရှေးအောင်နှောင်းမြည်တီးပြောကြတယ်တရားတော်တွေဆွေးနွေးကြတယ်စားတယ်ဟောကြက်ကြတယ်ခလေးတော်လို့ပေါ့စာရီကြကြစာရီပြန်ညာစာရီအညာတရားရီထိုင်ညာဂုံတော်ရီပွားရနဲ့နှစ်ယောက်ထဲနေပြီးတော့အဲ့ဒါစိတ်ကိုပြုပြင်ကြတယ်ဘာဝနာနဲ့မွေးလျော်ကြတယ်စိတ်လွတ်ကိုလိုအေးအေးချမ်းချမ်းနေကြတယ်အနောင်ဖွဲ့တွေကိုဖြတ်တယ်တနည်းပြောရရင်အခုဒီတရားနဲ့ပြောရင်ယောမင်းကြီးဖွင့်လာလဲဘာလုပ်နေရလဲဆိုရင်ကြံွယ်ယူလေးချိုးနေတာနော်တကယ်ချင်းနဲ့နှစ်ယောက်သာမောင်တူနဲ့နှစ်ယောက်ပေါင်းပြီးတော့ကြံွယ်ယူလေးတွေချိုးနေကြတာ ဲ့ဒါသိမဲ့ညာကြတော့မောင်သူကြီးငါကမဟာသတိပါရဏတုတ်တန်လေးရုပ်ပြီးတော့သိစားမှာကွယ်မနေ့3နိုင်ကြတော့နှိုးပါလို့မှားထားတယ်မနေ့3နိုင်ကြတော့သွားကြည့်လိုက်တော့ဟိုကအသက်မရှိတော့ဘူးနော်အဲ့ဒါသေကန်ကြီးနောက်ဆုံးနာသွားတဲ့တရားကမဟာသတိပါရဏတုတ်တန်မှာဥစဉ်လို့လည်းသေကန်ကြီးဒီကလေးများတရားတစ်ပုဒ်နားမယ်ဆိုတော့မဟာသတိပါရဏတုတ်တန်သာရုပ်ပြီးပါတော့နော်တခုခရေပြောထားတာဒါပေမဲ့ရွတ်တဲ့ခါလဲအမျိုးသမီးတော့မရွတ်နဲ့နော်အမျိုးသားပဲရွတ်ဟုတ်လားဥစဉ်လို့ကျေးဇူးတော်ရှင်ရွှေဟင်းသာဆရာတော်ဖျားကြီးတို့လည်းဒါပြန်နာမမှုခင်ဒါကြိုရေးထားတာဘုန်းကြီးပြန်နဲ့ပတ်သက်ပြီးတော့သူသေးသွားလို့ရှိရင်ဒါသူ့အလောင်းဘိနာတွေမှာအမျိုးသမီးဝတ်အဖွဲ့တွေလာပြီးတော့လုံးဝမရွတ်ရအမျိုးသားတွေပဲရွတ်ပါကိုဦးစင်းတွေပဲကိုရင်တွေပဲရွတ်ပါဆိုပြီးဒီလိုကိုပေတန်းစာရေးခဲ့တာနော်ဒါကြောင့်မလို့အမျိုးသမီးတော့မရွတ်ပါနဲ့အမျိုးသားပဲရွတ်ပါခုခရေကပေတန်းစာကပြောခဲ့တာနော်ဒါကြောင့်တတိပဋ္ဌာန်၄ပါးကရွတ်ရဖတ်ရတာအင်မတန်ကိုရတာရှိပါတယ်အဲ့တော့ကာယနုပသနာတတိပဋ္ဌာန်ဒါခုတဏှာဟောတဏှာထိုင်နေဆိုတော့ခုတဏှာပြေးသွားပြီပြေးသွားပြီဆိုတော့တရားကတကယ်တော့အထောက်ရတော့မှာဘူးဒါကြောင့်အလုတ်ပိတရားကတည်းကဆက်ပြီးတော့ဟောရတာနော်ဒါကြောင့်မလို့တိခွေလည်းဆက်ပြီးတော့ဖန်ထားပေါ့လေဟိုတပ်ပညာတစ်ခုတစ်ခုကိုသူတည့်ရနေတည့်သူပြန်ဟောမှာဆိုတော့နောက်နေ့အကျိုးဆက်လို့မဖြစ်ဘူးတကယ်လို့ဆက်မယ်ဆိုရင်တော့လေဥစဉ်က6ရက်လောက်ပဲဟောမယ်လို့မှန်းထားတာ9ရက်ရှိတယ်ဖြစ်ချင်တယ်ဖြစ်သွားမှာနော်ဖြစ်ပါစီပဲလုပ်လိုက်ရမလားမသိဘူးဒါတခွေချင်းပဲကောင်းပါလေဒီတော့ကာယနုပသနာတတိပဋ္ဌာန်ဆိုတာကာယကိုယ်ကာယနဲ့ပတ်သက်တဲ့များရှုမှတ်တာကိုกายานุปัฏฐานะตติปัฏฐานะလို့ခေါ်ပါတယ်ตวาระยัตตาไถนาเลยองนากุยราสัณนาอัสสิเดโกมุยาหมณะญะကိုအဲ့ဒီโกมุยาဖြစ်နေတဲ့အတိုင်းရှုမှတ်တာကိုกายานุปัฏฐานะตติปัฏฐานะလို့ခေါ်ပါတယ်ตวาရင်ตวาတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်กุยရင်กุยတယ်สั่นရင်สั่นတယ်สัจจะဖြင့်ရှုမှတ်တာကိုဘာตติปัฏฐานะလို့ခေါ်လဲกายานุปัฏฐานะตติปัฏฐานะအဲ့တော့မှတ်တာတွေနဲ့ပတ်သက်လို့တော့နောက်ပိုင်းကျမှဆက်ပြောမယ်နော်အခုတော့ဒီတိုင်းလေးပဲနားထောင်တော့ကြမှတ်တယ်မှတ်တယ်လို့ပြောတာမကြိုက်တဲ့လူတွေကတမျိုးဖြစ်နေဦးမယ်နောက်ပိုင်းကျတော့အဲ့ဒါလေးရှင်းပြပါမယ်အဲ့တော့ကိုယ်မူရနဲ့ပတ်သက်တဲ့မြတ်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးရိုးရိုးလေးပဲရှုမှတ်သွားတာကိုကာယနုပသနာတတိပဋ္ဌာန်လို့ခေါ်ပါတယ်ဝေဒနာနုပသနာတတိပဋ္ဌာန်ဆိုတာကခံစားမှုမှန်တဲ့မြတ်ကိုကောင်းတာပဲခံစားဆိုးတာပဲခံစားအကောင်ဆုံးအမျိုးမျိုးသောဝေဒနာတွေကိုခံစားမှုတွေကိုခံစားနေရတဲ့အတိုင်းလေးပဲရိုးရိုးလေးရှုမှတ်တာကိုတော့ဝေဒနာနုပသနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ချမ်းသာရင်ချမ်းသာတယ်ဆင်းရဲရင်ဆင်းရဲတယ်ပေါ့။အရာပြောနေပဲပြောမယ်ဆိုရင်တော့ကောင်းရင်ကောင်းတယ်ဆိုးရင်ဆိုးတယ်ပေါ့နော်။စိတ်မှာရှင်တွဲနေတဲ့ဝေဒနာစိတ်တိတ်လေးကိုရှုတာကိုဝေဒနာနုပသနာလို့ခေါ်တာနော်။နာရာကျင်နာကြိုက်တာခဲတာအောင့်နာရတာတွေကိုရှုတာကိုဝေဒနာနုပသနာလို့မခေါ်ပါဘူး။အဲ့ဒီနာရာကျင်နာကြိုက်တာခဲတာတွေကဝေဒနာမဟုတ်ဘူးယောဂါလို့ခေါ်တယ်။ဗားတဲ့တုံးနာရဲဆိုတာစိတ်ရဲ့သဘောကိုမဟုတ်ဘူးနော်။ခြေောက်ကျင်နေဆိုရင်စိတ်ကျင်နာလားခြေောက်ကျင်နာလား။ဒါအဲ့ရဲ့သဘောဟိုအလုတ်ခွင်နဲ့မရောက်သေးဘူးပေါ့လေအလုတ်သဘောနဲ့ပြောတာ။အဲ့တော့ခြေောက်ကကျင်နေဆိုတော့ခြေောက်ကရုပ်လားနာမ်လား။ရုပ်တရားခြေောက်မှာရှိတဲ့ရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေတာကိုပဲကျင်တယ်လို့ပြောရတာနော်။နာရဲဆိုရလဲရုပ်ရဲ့ဖောက်ပြန်မှုကျင်တယ်ဆိုရလဲရုပ်ရဲ့ဖောက်ပြန်မှုကြိုက်တယ်ဆိုရလဲရုပ်ရဲ့ဖောက်ပြန်မှုအောင့်တယ်ဆိုရလဲရုပ်ရဲ့ဖောက်ပြန်မှုအဲ့ဒါနာရာကျင်တာကြိုက်တာခဲတဲ့လေကိုအာယုံပြုတ်ပြီးတော့ရှုနေတယ်ဆိုရင်ဒါကာယနုပသနာပဲရုပ်သဘောကိုရှုတာကိုနော်အဲ့တော့ဒီနာရာကိုအကြောင်းပြုပြီးတော့စိတ်ထဲမှာအခံရခက်ပြီးတော့နေတဲ့သဘောလေးစိတ်ထဲမှာသဘောမကျစွာခံစားနေတဲ့သဘောလေးကမှဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာကိုမြင်မှဝေဒနာနုပသနာရောက်အဆင့်ရောက်တာနော်ဒါပေမဲ့စိတ်မှရှင်တွဲနေတဲ့အဲ့ဒီဝေဒနာစိတ်တိတ်လေးကိုရှုဖို့ကြတော့အစပိုင်းမှာချက်ချင်းမလွယ်ပါဘူးအဲ့တော့ပထမတော့နားတယ်ဆိုရင်နားတဲ့နေရာလေးပဲအာရုံစိုက်ပြီးရှုလိုက်ရတာရုပ်ရဲ့ဖောက်ပြန်မှုလေးကိုပဲရှုလိုက်ရတာပေါ့အဲ့တော့ဝေါ်ဟာရအရာဝေဒနာနုပဒနာကာယနုပဒနာမာနမှားတာဘာမှညင်းနေကြမလို့ပါဘူးအဓိကနားတာနားတဲ့သဘောလေးဖြစ်လာတယ်ဆိုရင်နားတာလေးကိုရှုဖြစ်သွားဖို့ပဲအရေးကြီးပါတယ်နော်တကယ်သူဗာဒတိပ္ပံပဲဖြစ်ဖြစ်ပေါ့နော်အဲ့တော့နာရာကျင်နာကြိုက်တာခဲတာအောင့်နာရတာဒီရုပ်ရဲ့ဖောက်ပြန်မှုကြီးဖြစ်ပါတယ်။တနည်းပြောရင်တော့မြတ်စွာဘုရားဟောထားတဲ့အတိုင်းပြောရင်တော့ယောဂပဲ။ကိုယ်နဲ့ဆက်သက်မဲ့ဖြစ်နေတဲ့နာကျင်ကြိုက်ခဲမှုတွေကိုယောဂလို့ခေါ်တယ်။စိတ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ခံစားမှုသဘောတရားလေးတွေကိုမှဝေဒနာလို့ခေါ်ပါတယ်။ကိုယ်နဲ့ဆက်ဆက်နေတဲ့နာကျင်ကြိုက်ခဲမှုသဘောတရားတွေဟာရုပ်ဖြစ်ပါတယ်။စိတ်နဲ့ဆက်ဆက်နေတဲ့အကောင်းအဆိုးခံစားမှုသဘောတရားတွေကဝေဒနာဖြစ်ပါတယ်။ယောဂီတို့ဝေဒနာကုံရင်လားကိုကုံကျင်သလားလို့ပြောတာကုံကျင်တယ်ကုံကျင်ရင်သိလိုက်ဘာလို့လဲဆိုတော့ဝေဒနာကစိတ်ရှိနေတဲ့မြတ်ရှိမှာပဲစိတ်မှာဖြစ်နေတဲ့ခံစားမှုကိုဝေဒနာလို့ခေါ်တယ်ဝေဒနာဟာစိတ်ဖြစ်ရင်ဖြစ်တယ်စိတ်ချုပ်ရင်ချုပ်တယ်စိတ်နဲ့ဖြစ်တူပြတ်တူပဲ ပြီးတော့ဝေဒနာကုံကျင်နေစဉ်စိတ်လည်းကုံမှဖြစ်မှာစိတ်ကုံမှုဆိုတာကလည်းသေမှဖြစ်မှာဒါကြောင့်ဝေဒနာကုံကျင်ရင်သေလိုက်နာရကျင်နာကြိုက်တာခိုက်တာတွေရောမပြောက်ချင်ဘူးလားလဲသွားပြီယောဂီတွေကနော်အဲ့ဒါနာရကျင်နာကြိုက်တာခိုက်တာတွေပျောက်ချင်ရင်လည်းသေလိုက်ဘာလို့ဆိုတော့သူရုပ်ရဲ့ဖောက်ပြန်မှုသဘောတရားဆိုတော့ရုပ်ရှိနေတဲ့မြာနာကျင်ကြိုက်ခိုက်မှုဆိုတာတွေလည်းရှိနေမှာပဲပျောက်တယ်လို့ပဲရှိပါမှာလို့နော်မြတ်စွာဘုရားရှင်ကလည်းဟောထားပြတဲ့ရှိပါတယ်ရုပ်ခန္ဓာကိုယ်ကြီးရှိနေပါရဲ့နဲ့ကိုယ့်ကိုယ်ကိုကြမ်းမာတယ်လို့ပြောတဲ့သူအနာရောဂါကင်းတယ်လို့ပြောတဲ့သူဟာမသိမလိမ်မာတဲ့သူပဲမိုက်မဲတဲ့သူပါပဲတဲ့စိတ်မှသာယောဂါကင်းတဲ့သူရှိတယ်ရုပ်မှယောဂါကင်းတဲ့သူတယောက်မှမရှိပါဘူးတဲ့နော်စိတ်မှယောဂါကင်းတယ်ဆိုတာယဟနာရှင်မြတ်ကြီးပြောတာပါယဟနာရှင်မြတ်ကြီးရဲ့တဏ္ဍာမှာတော့လောဘဒေါသအဆက်ရှိတဲ့ကိလေသာယောဂါရှိကိုမရှိတော့ဒီတော့စိတ်မှယောဂါကင်းတယ်လို့ပြောတာကတော့ယဟနာပုဂ္ဂိုလ်မှဖြစ်နိုင်ပါတယ်တဲ့ကိုယ်မှာယောဂမရှိဘူးဆိုတာကတော့ဘုရားယဟန္တာလည်းမဖြစ်နိုင်ပါဘူးမြတ်စွာဘုရားမှလည်းကိုယ်မှာယောဂမရှိဘူးလားရှိပါတယ်ခါခဏခဏနာတယ်နော်ခါကြိုက်တယ်တချို့ကထင်ကြတယ်တရားထွင်ယောဂပျောက်တယ်ကြီးထင်နေတာမဟုတ်ဘူးနော်သူပျောက်တဲ့အကြောင်းရှိတဲ့ပုဂ္ဂိုလ်ပျောက်မှာပဲအကြောင်းပျောက်ဖို့အကြောင်းရှိတဲ့ယောဂပျောက်မှာပဲယောဂတိုင်းတော့ပျောက်နိုင်ပါမလားပျောက်နိုင်ပါဘူးမြတ်စွာဘုရားလည်းဝိပဿနာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်ရှိလားမရှိဘူးဘယ်ရှိမလဲတစ်ချိန်တစ်စက္ကန့်တည်းမှာကိုယ်ဝိပဿနာဉာဏ်ကြီးကတိပေါင်းများစွာသိမ့်ပေါင်းကတိတွေသိမ့်တဲ့ချိန်ကြီးဖြစ်နိုင်တာနော်အဲ့ဒီလိုဝိပဿနာဉာဏ်အင်မတန်အားကောင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်တော်မှာခါရီကြိုက်တာပဲ၊ခေါင်းကြီးကြိုက်တာပဲ၊ဒါတွေဖြစ်တာပဲနော်။အဲ့ဒါမြတ်စွာဘုရားခါကြိုက်တဲ့ဝိရဏဖြစ်လာ၊ကဲခါကြိုက်တာကြိုက်တယ်မှတ်ပြီးပျောက်ဖြောက်လိုက်ပေါ်လို့ပြောလို့ရပါမလား။ခါကြိုက်တာကြိုက်တယ်မှတ်ရတယ်လေခါကြိုက်တာပျောက်ပါမလား။မပျောက်ဘူး။မြတ်စွာဘုရားရှင်ကိုယ်တိုင်ခါကြိုက်တာဘယ်လိုဖြစ်ရှင်းသလဲဆိုရင်အခုလိုတရားတွေပါတွေဟောတဲ့အခါကျတော့တခါတည်းမှာပိဋိတ်ကလည်းမအိတ်ချင်သေးဘူးဆိုရင်တရားကိုရှိရှိဟောတယ်။အခုပိဋိတ်ကအိတ်ချင်ပြီလား။အဲ့ဒါပြေးတဲ့ကလည်းမအိတ်ရှင်သေးဘူးကြွထိုက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေသေးတယ်ဆိုရင်မြတ်စွာဘုရားကညာလုံးပေါက်ကိုခေါ်တာအဲ့လိုခေါ်တော့2နာရီ3နာရီစသည်ကြာလာတဲ့ခါကျတော့မြတ်စွာဘုရားပလင်ပေါ်မှာဟောနေတဲ့ကိုခါးကိုက်လာတာအဲ့ဒီခါကျတော့ခုဒီကံမြင့်မှလို့ပါပဲနောက်မှအခန်းလေးတစ်ခုတက်တက်လှုပ်ထတာရှိတယ်မြတ်စွာဘုရားတရားဟောတဲ့နေရာတိုင်းမှာပလင်နောက်မှအခန်းလေးရှိခန်းစည်းလေးကားထားတယ်ကတင်လေးတစ်ခုလည်းခင်းထားတယ်အဲ့ဒါမြတ်စွာဘုရားကတရားဟောနေရင်မတတ်နဲ့ရှင်သာရိပုတ္တရာလည်းဘိနာထိုင်ပြီးတရားနာနေတော့သာရိပုတ္တရာငါဘုရားခါးကြောင်းလေခါဆန်းလိုက်ဦးမယ်တာရိပုတ္တရာဆက်ဟောလိုက်ပါအောင်ဆိုပြီးတော့ဒီလိုဆက်ဟောခိုင်းတာနော်အဲ့ဒါရှင်သာရိပုတ္တရာလည်းဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားရဲ့အာဘောကြမြတ်စွာဘုရားရဲ့အာဘောနဲ့တလုံးမမလွဲအောင်လို့ဆက်ပြီးတော့ဟောသွားတာပဲအဲ့ဒါမြတ်စွာဘုရားရှင်ကပလင်ပေါ်ကနေဆင်းပြီးတော့နောက်မှကာထားတဲ့အခန်းထဲကကထင်ပေါ်မှာပဲလက်လှမ်းပြီးတော့ကိုခါဆန်းရတာပါခါဆန်းပြီးဖြောက်မှပျောက်တာနော်နားထဲနားထဲမှောက်နေပျောက်ရလားမပျောက်ဘူးခါဆန်းလိုက်မှပျောက်မဲ့ယောဂါကိုခါဆန်းပြီးကုရမှာပဲထိုင်တဲ့ခါကျတော့လည်းညောင်းနေရတယ်ဘာတွေမပေါ်ဘူးလားအဲ့ညောင်းနေညောင်းနေမှတ်အောင်လည်းကြောက်ပါမလားဘယ်လိုလုပ်မှကြောက်မှာပြင်လိုက်မှကိုကြောက်မှာနော်ဟဲ့လားမပြင်မနဲ့ပေတေအန်ကြိတ်ပြီးခံနေုံနဲ့တော့မကြောက်ဘူးဒါဖះနေလည်းမကြောက်ဘူးမြတ်စွာဘုရားကသူ့ခါနာတာမှတ်နေမှတ်ပြီးတော့ပယ်တာမှမဟုတ်ပဲခါဆန့်ပြီးတော့ပယ်လိုက်တာနော်ကိုဒီနောက်ကပလင်မှာနောက်ကခန်းစည်းထဲမှာကတင်ရှိလားမရှိဘူးဦးစင်းတော့ခါဆန့်နေပြီအဲ့တော့ရုပ်ရှိနေတဲ့မြတ်ကိုရှိနေတဲ့မြတ်နာကျင်ကြက်ခဲမှုယောဂရှိပါမယ်မကုံနိုင်ပါဘူးစိတ်ရှိနေတဲ့မြတ်ခံစားမှုဝေဒနာရှိပါမယ်မကုံနိုင်ပါဘူးအဲ့တော့ဒီရုပ်နဲ့ဝေဒနာနဲ့ကွဲပါပြီနော်ဒါမဲ့လို့ဒါစကလုံးနေနေမြင်စရာပြဿနာမဟုတ်ပါဘူးနာရနာရနာရမှတ်သွားသူကာယနိပဿနာပဲခေါ်ခေါ်ဝေဒနာနိပဿနာပဲခေါ်ခေါ်အရေးမကြီးပါဘူးနော်စိတ်တာနိပဿနာဆိုတာကစိတ်ကိုရှုမှတ်တာပါပဲလောဘနဲ့ရှင်တွဲနေတဲ့စိတ်ဖြစ်လာရင်လောဘနဲ့ရှင်တွဲတဲ့စိတ်ကိုသိလိုက်ရတယ်။ဆိုလိုတာကတော့လူချင်းရင်လူချင်းနဲ့တက်မဲ့ရင်တက်မဲ့တဲ့စိတ်ဆိုးရင်စိတ်ဆိုးတဲ့စိတ်တို့ရင်စိတ်တို့တယ်လို့ရှုမှတ်ရမှာကိုပြောတာပါပဲနော်။အဲ့ဒီမှာလူချင်းနဲ့လို့ဒီလိုအရက်ပြောနေလွယ်လွယ်ရှုလိုက်ပေမဲ့ဒီစိတ်တဏှိပဒနာနဲ့ဓမ္မနုပဒနာကလည်းဆင်တူလေးဖြစ်နေတဲ့သူကမရှင်းမဲ့ဖြစ်တတ်တယ်။ဟိုဓမ္မနုပဒနာမှာလည်းပဲလူချင်းနဲ့စိတ်တို့ရင်စိတ်တို့တယ်မှတ်တာမပါဘူးလား။ပါတယ်နော်။အဲ့တော့စိတ်တဏှိပဒနာဆိုတာလူရင်းပြောမယ်ဆိုတော့တွေးစိတ်လေးတွေကိုရှုတာစိတ်တဏှိပဒနာခေါ်တာပါတွေးတယ်ဆိုတာတွေးဝင်ငေးမောပြီးတော့တွေးနေတဲ့မောဟအတွေးကိုပြောတာမဟုတ်ဘူးဆိုတော့လောဘနဲ့ပတ္တတာလေးတွေးမိတယ်ဆိုရင်လောဘလည်းဖြစ်တွေးစိတ်လည်းဖြစ်တက်စိတ်မှပဲဒီလောဘစိတ်တည်းလေးရှင်တွဲနေတာအဲ့လောဘဖြစ်နေလောဘဖြစ်စရာလေးကိုတွေးနေတဲ့သဘောလေးဒီကစိတ်အဲ့ဒီတွေးနေတဲ့သဘောလေးကိုလောဘနဲ့ပတ်သက်ပြီးတွေးနေတဲ့သဘောလေးကိုရှုရင်တော့စိတ်တဏှိပဒနာအဲ့ဒီစိတ်မှတွဲနေတဲ့လောဘစိတ်တည်းလေးကိုရှုရင်တော့ဓမ္မနိပဒနာဒေါသဖြစ်တဲ့စိတ်တူတယ်စိတ်တူတယ်ဆိုရင်စိတ်တူတယ်စိတ်တူတယ်လို့ရှုနေရင်လည်းစိတ်မှာတွဲနေတဲ့ဒီဒေါသသဘောလေးဒေါသရဲ့ထောက်ပြန်ပစ္စည်းနေတဲ့သဘောလေးအလိုမကျတဲ့သဘောလေးကိုမြင်ရင်တော့ဓမ္မနုပဒနာအဲ့ဒီဒေါသဖြစ်ရာကိုတွေးနေတဲ့စိတ်ကလေးကိုမြင်ရင်တော့စိတ်တာနုပဒနာအဲ့တော့အလွယ်ပြောရင်တွေးစိတ်ကြံစိတ်ကိုရှုရင်စ စိတ်ဓာတ်ဝိပဿနာအဲ့ဒီတွေးစိတ်ကြံစိတ်နဲ့အတူရှင်တွဲဖြစ်နေတယ်လောဘဒေါသအစရှိတယ်မကောင်းတဲ့သဘောတွေတရာပီတိအစရှိတယ်ကောင်းတဲ့သဘောတွေကိုရှုနေတာကိုတော့ဓမ္မဝိပဿနာကိလေသာဖြစ်မှစိတ်ဓာတ်ဝိပဿနာရှုရမှာမဟုတ်ဘူးနော်တရာကံဝစိတ်ဓာတ်တရာကံစိတ်ဓာတ်ဒီပဿနာတိຢາກနဲ့ရှင်တဲ့စိတ်ဖြစ်လေຢາກနဲ့ရှင်တဲ့ဖြစ်ຢາກနဲ့ရှင်တဲ့စိတ်လို့သိရမယ်ဝိဒ္ဓရာဂံဝစိတ်တံဝိဒ္ဓရာဂံစိတ်တံဒီပဇာနာမိຢາກမရှိတဲ့စိတ်ဖြစ်ရင်လေຢາກမရှိတဲ့စိတ်လို့သိရမယ်ဆိုတော့ကုသိုလ်စိတ်တွေဖြစ်နေရင်လေစိတ်တံဉာဏမရှိပါဘူးလားရှိပါမှာကုသိုလ်ပြုနေလို့ကုသိုလ်စိတ်တွေဖြစ်နေတဲ့အချိန်ကိုယ်စိတ်ကိုကြည့်ကြည့်လိုက်ပေါ့စောင်းမကြီးချီလေးနဲ့ဝန်တာနေသလားဝန်တာနေရင်ဝန်တာတယ်ဝန်တာတယ်ရှုရုံပဲစိတ်ကလေးကကြည်လင်လာလေးကထင်ရှားနေရင်လေကြည်လင်နေကြည်လင်နေဖြစ်နေတဲ့အတိုင်းလေးရှုရုံမှာပဲနော်ကိုရွတ်နေရမှာပြောတာမဟုတ်ဘူးနော်ကြည်လင်နေကြည်လင်နေလို့ရှုရတာဒါနောက်ပိုင်းကျတော့လည်းပြောပါမယ်အဲ့တော့စိတ်တဲ့ကိုရှုရင်စိတ်တ ानु ပัฒနာစိတ်နဲ့တွဲနေတဲ့အကောင်းအဆိုးသဘောတရားတွေကိုရှုရင်တော့ဓမ္မ ानु ပัฒနာကာယ ानु ပัฒနာဝေဒနာ ानु ပัฒနာစိတ်တ ानु ပัฒနာဓမ္မ ानु ပัฒနာဓမ္မ ानु ပัฒနာဆိုတာခုနစိတ်မှာတွဲနေတဲ့သဘောတွေကိုကြည်တတ်တယ်ပြောတာမဟုတ်ဘူးတခြားရုပ်သဘောတွေခုနကိုယ်အမူအရာလည်းမဟုတ်စိတ်အမူအရာလည်းမဟုတ်တဲ့သဘောတရားတွေမှန်တယ်များဓမ္မ ानु ပัฒနာလည်းဝင်တယ်ဆိုတော့မြင်နေဆိုရင်မြင်နေတဲ့သဘောတရားလေးမြင်ကမြတ်သဘောလေးကြားကမြတ်သဘောလေးအဲ့ဒီမြင်နေတဲ့သဘောလေးကြားနေတဲ့သဘောလေးတွေကိုရှုတာကလည်းဓမ္မ ानु ပัฒနာပဲနော်မြင်နာကြတာနာနာစားတာထိတာပြီးတာဒီသဘောလေးတွေကိုရှုနေတာဓမ္မ ानु ပัฒနာပါပဲဒါကအခြေခံဓမ္မ ानु ပัฒနာပေါ့အစင်းမြင်ဓမ္မ ानु ပัฒနာဆိုတာကခုနရှေ့ပိုင်းမှာရှုခဲ့တဲ့ကာယရဲ့ဝေဒနာရဲ့စိတ်ဓာတ်ရဲ့ဒီသုံးမျိုးရဲ့ဖြစ်ပျက်သဘောကိုရှုတာဓမ္မ ानु ပัฒနာဓမ္မဆိုတာအနိစ္စဓမ္မဒုက္ခဓမ္မအနတ္တဓမ္မဒီကာယဝေဒနာစိတ်ဓာတ်ရဲ့ဖြစ်ပျက်သဘောကိုရှုနေတာကိုပဲဓမ္မ ानु ပัฒနာလို့ခေါ်တာနော်အဲ့ဒါတတိပဋ္ဌာန်ဘာမှရှိသွားလဲ၄ပါးရှိတာလေအဲ့ဒီ၄ပါးလုံးစုံအောင်ရှုရမှာပဲစုံအောင်ဆိုတာကကာယကြုံလာရင်ကာယကိုရှုဝေဒနာကြုံလာရင်ဝေဒနာကိုရှုစိတ်ကြုံလာရင်စိတ်ကိုရှုဓမ္မသဘောတွေကြုံလာရင်ဓမ္မသဘောတွေကိုရှုပေါ်ရပေါ်ရရှုသွားမှာပဲနော်ငါကတော့စိတ်ဓာတ်ဉာဏ်ပဒနာပဲကြိုက်တယ်ဆိုပြီးတော့စိတ်ကြီးပဲရှုနေဦးနဲ့မပြီးဘူးကာယပဲကြိုက်တယ်ဆိုပြီးတော့ကာယကြီးရှုနေဦးနဲ့မပြီးဘူး၆ပါးသာရှိတဲ့ဆယ်တန်းစာမျိုးပဲမှာ၆ပါးသာလုံးအောင်မှာဆယ်တန်းအောင်နိုင်တယ်လို့ကာယဝေဒနာစိတ်ဓာတ်ဓမ္မလို့၄ပါးသာရှိတဲ့တတိပဋ္ဌာန်စာမေးပွဲကြီးမှာ၄ပါးသာလုံးအောင်မှာမဲ့ဖို့နေပါဆိုတဲ့တရားဒီတရားမျက်ကိုရနိုင်ပါတယ်။တခုရရင်လည်းရတယ်လို့မယူဆနဲ့နော်။ဒါပေမဲ့အစပြုပြီးတဲ့အချိန်မှာတော့တချို့ကလည်းကာယနဲ့စပြီးတော့ပြီးတဲ့တယ်ပေါ့။တချို့ကလည်းစိတ်နဲ့စပြီးတဲ့တယ်။တချို့ကလည်းဝိညာဉ်နဲ့စပြီးတော့ပြီးတယ်ပြီးအထုံကြပါတယ်။အစပိုင်းမှာသာအာတန်ယအာတန်ယတခုကိုဆုပ်ကင်ထားရတာနောက်ပိုင်းကျတော့ပေါ်ရပေါ်ရရှုသွားရတာပါပဲ။ဝိပဿနာရှုနည်းနဲ့ပတ်သက်လို့ဆောင်းမုတ်လေးတောင်ရှိပါတယ်။ဦးဇင်းတို့သောတတမမမလည်းပါတယ်ပါတယ်လေဖြစ်ခိုက်ယုံနံဖြစ်တိုင်းဟံဧကံမှတ်တိမှုတဲ့ဆိုလိုက်ပါအောင်ဖြစ်ခိုက်ယုံနံဖြစ်တိုင်းဟံဧကံမှတ်တိမှုဧကံမှတ်တိမှုတုံးကအဲ့ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးပဲရှုတာကိုသတိပဋ္ဌာန်တရားအထုတ်တယ်လို့ခေါ်တာပါပဲခုနကာယဝေဒနာစိတ်ဓာတ်ဓမ္မ၄မျိုးမှားတာရှုပ်တယ်ဆိုရင်နှိမ့်ထုတ်လိုက်တော့ယုံနဲ့နာမဲရှိတာပါပဲเนาะဖြစ်ခတ်ယုံနဲ့ဖြစ်နေစေယုတ်တရားသုံးပုံနံတရားလေးကိုဖြစ်တိုင်းဟန်ဖြစ်နေတဲ့အတိုင်းလေးသွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်ပေါ့စိတ်မှလည်းဖြစ်နေတဲ့အတိုင်းပဲလိုချင်ရင်လိုချင်တယ်ဆွဲလန်းရင်ဆွဲလန်းတယ်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်ဖြစ်နေတဲ့အတိုင်းဖြစ်တိုင်းဟန်လေးကိုပဲရှုလိုက်ပါတဲ့ဒါကဘယ်တရားအထုတ်တယ်လို့ခေါ်တာနော်ဖြစ်နေတာကတမျိုးရှုတာကတမျိုးမဖြစ်စရာကိုသိထားတဲ့စာရေကပါဠိတွေပါနေလိုက်ရှုနေမှာဟုတ်ရဲ့လားမဟုတ်ဘူးရှိတဲ့တန်းလေးသာရှုရှုရင်းနဲ့ကွက်ပြီးရှင်းသွားလိမ့်မယ်အဲ့ဒါဒါတတိပဋ္ဌာန်၄ပါးကရှုမှတ်ပေါ်များအထုတ်တဲ့နည်းပါပဲဒါတခြားတရားတွေလည်းနာပြီးသားဆိုတော့သဘောပေါက်မှာလည်းနောက်နေ့လည်းတဖြည်းဖြည်းချင်းပြောသားမှာပါပဲအဲ့ဒါဒီဓမ္မတဝနာတ္တပါယအာပိတရားနိပေတရားလို့နှစ်မျိုးရှိတဲ့တရားအแทမှာအာပိတရားကတော့ခုနဦးစင်းရွှေကိုဟောတဲ့ကျန်ွယ်ယူလီချူလိုက်ပါဆိုတဲ့တရားနဲ့ပဲဒါကျင်းနှံ့လိုက်ပေါ့နော်။နောက်ရည်ကြတော့လေဒါအရှင်ပြေဝုနဲ့ပတ်သက်တဲ့တရားတွေပြီးသွားရင်လည်းလာအောင်မှာပါပဲ။နိပေတရားနေနဲ့အခုသတိပဋ္ဌာန်၄ပါးကိုအကြံဉာဏ်ပြောလိုက်တယ်။အဲ့ဒီမှာသွားသွားတယ်မှတ်စားစားတယ်မှတ်ဆိုတာပါတယ်။မဟုတ်ပါတယ်လို့ပြောတာနော်။အဲ့တော့သွားသွားတယ်စားစားတယ်လို့ရှင်းမတဲ့နည်းလေးပါတယ်ဆိုတော့ခုနမှတ်တာနဲ့ပတ်သက်လို့ပြောမယ်လို့ပြောခဲ့ပြီ။အခုမေးပါမယ်။မှတ်ပါလို့ပြောတဲ့တရားနဲ့မမှတ်နဲ့လို့ပြောတဲ့တရားတရားနှစ်ပုဒ်ထဲကဘယ်တရားတရားနာပြည်တယ်မှာတဲ့ယောဂီတွေတတ်ပါရဖြစ်တော့မှတ်ပါလို့ဟောတဲ့တရားတစ်ပုဒ်ရှိတယ်မမှတ်နဲ့မမှတ်နဲ့မှတ်နေကြမလို့ဟောတဲ့တရားလည်းတစ်ပုဒ်ရှိတယ်အဲ့ဒီနှစ်ပုဒ်ထဲကဘယ်အပုဒ်ကကုတွေ့တတ်ပါရဖြစ်တော့ တရားဟောဆရာအကြိုက်လိုက်ပြတာခုနကသွားသွားတယ်မှစားစားတယ်မှလို့ပြောကြတာဒီဖုန်းကြီးတော့မှတ်တာကြိုက်လိုက်တယ်ထင်တယ်ဆိုပြီးတော့အဲ့လိုပြောတာထင်တယ်နော်တကယ်ကြီးဥလုံးမောင်မှတ်ပါဆိုတာကြိုက်လာမှာမှတ်နဲ့ဆိုတာကြိုက်လာဟင်းဟင်းလို့မရဘူးနော်တကယ်ကြီးဟင်းဟင်းဆိုင်ဥစဉ်လည်းခင်းခဲဆိုကြံယုံပဲအဲ့ဒါဥစဉ်ကိုတရားယောက်ကယောဂီယောက်ကမေးရတယ်ဆိုတော့အရှင်ဘုရားမှတ်ရမှာလားမမှတ်ရဘူးလားမှတ်ပါဆိုတဲ့တရားကိုလိုက်နိုင်ရမှာလားမမှတ်နဲ့ဆိုတဲ့တရားကိုလိုက်နိုင်ရမှာလားလို့မေးရင်ဥစဉ်တော့ကဒီလိုပဲဖြစ်မယ်လိုရင်မှတ်မလိုရင်မမှတ်နဲ့ဘယ်လိုလဲတော့
လိုရင်မှတ
်မလိုရင်မမှတ်နဲ့ဒီလိုပြောတော့ယောဂီတို့ကထင်မယ်ဒီဘုန်းကြီးနှစ်ဖက်ချုံမယ်လို့ထင်နေဦးမယ်နော်နှစ်ဖက်ချုံတာမဟုတ်ပါဘူးတဘာဝကကအဲ့ဒီအတိုင်းပဲနော်ယောဂီပုဂ္ဂိုလ်ကြီးဆိုတာကတယောက်နဲ့တယောက်လူဆန္ဒအစ္ဆာတရားချင်းမတူကြဘူးတချို့ကမှတ်လိုက်မှအားရတယ်မှတ်လိုက်မှပဲအသိဉာဏ်ကြီးဖြစ်လာတယ်တချို့ကြတော့လည်းမှတ်နေတာကြီးကခလုခလုနဲ့ရှုပ်နေတယ်မှတ်မှတ်ဖဲနဲ့သိုံလေးလိုက်သိနေရတာကဉာဏ်ထဲမှာပူရှင်းနေမှတ်မှသိမဲ့ပုဂ္ဂိုလ်အတွက်မှတ်ပါမမှတ်လည်းပဲသိတဲ့ပုဂ္ဂိုလ်ကတော့မမှတ်နဲ့မမှတ်လည်းရတယ်ပေါ့မှတ်လည်းအပြည့်မရှိပါဘူးဒါလေးရေပုံရတာပြောတာတကယ်တမ်းကျတော့အစာပြူယောဂီဘိုင်းမှာတော့မှတ်မှပဲသိတာညာပါတယ်နော်မှတ်မှတ်ဖဲနဲ့သိဆိုပထမတော့ဟုတ်တုတ်တုတ်ပဲတဖြည်းဖြည်းနဲ့စိတ်တွေဟိုရောက်တရားဖြစ်မသွားဘူးလားဖြစ်သွားတာပါပဲအဲ့တော့အမှတ်ရဲ့အကျိုးနံပါတ်1ဒီတရားနာပြတဲ့မှာမှတ်မိလို့အောင်ပြောမယ်ဆိုလို့ရှိရင်တော့အမှတ်ရဲ့အကျိုးကနံပါတ်1အတွေးတွေကိုပြတ်တောက်စေပါတယ်နံပါတ်2ပညာတွေကင်းစင်သွားပါတယ်နံပါတ်3ပရမတ်သဘောတွေပေါ်လွင်လာပါတယ်နံပါတ်4ကိလေသာငြိမ်းအေးသွားပါတယ်အမှတ်ရဲ့အကျိုးဘယ်နှမျိုးတုံး4မျိုးသွားသွားတယ်စားစားတယ်စမြင်မြင်တယ်ကြားကြားတယ်စသည်အားဖြင့်မှတ်တဲ့အမှတ်ရဲ့အကျိုးက4မျိုးရှိပါတယ်ဖြစ်စေယုံနယ်လေးတွေကိုဖြစ်နေတဲ့အတိုင်းလေးမှတ်သွားမယ်ဆိုရင်မှတ်နေတဲ့အချိန်မှာအတွေးတွေမဝင်တော့ဘူး။မှန်မှန်ဖက်နဲ့တည်ုံလေးတည်နေကြည့်ုံမကြည့်နေဆိုတော့ခဏတော့ဟုတ်တယ်လို့နဲ့နောက်တော့အတွေးတွေဝင်မလာဘူးလား။ဝင်လာတယ်။ကမထအရှုခံအာယုံပေါ်မှာရှုစိတ်လေးကတက်တက်မမမကြတော့ဘူး။အတွေးတွေနဲ့ဖြစ်သွားတယ်။ဒါကြောင့်မလို့သွားသွားတယ်ဆားဆားတယ်စသဖြင့်ဖြစ်တိုင်းမှတ်နေတယ်ဆိုလို့ရှိရင်တော့အတွေးတွေဝင်မလာတော့ဘူး။အတွေးတွေကိုအမှတ်ကဖြတ်တောက်ပေးပါတယ်။ဒါပထမအဆင့်ပေါ့။ပထမမှတ်ခါစားမှာတော့ဘာသဘောမှမသိရင်နေပါစေပရမတ်သဘောတွေဘာမှမမြင်ရင်နေပါစေယုံနယ်တွေမမြင်ရင်နေပါစေအတွေးတွေမဝင်ဘူးဆိုရင်ကိုပဲတော်တော်ဖိုးတန်နေပြီနော်လူစိတ်ရဲ့တဘာဝကအတွေးနဲ့ပဲအမြဲတမ်းကျဆားနေတာပါဒီလိုသာသွားသွားတဲ့ဆားဆားတဲ့အရှိတိုင်းမှမှတ်လိုက်ပြီဆိုရင်အတွေးနဲ့ပဲအချိန်ကုန်သွားလိမ့်မယ်ဒါကြောင့်ပထမအဆင့်မှာတော့မှတ်တာမှန်မှန်ရင်မှန်ရင်နဲ့အတွေးတွေကပြောင်းအတွေးတွေပြီးသွားတဲ့အခါမှာနောက်တစ်ဆင့်တက်လိုက်တဲ့အခါကျတော့ခါတိုင်းသိနေတဲ့ပညာအစွဲတွေကင်းစင်သွားတယ်ပညာအစွဲတွေပျောက်သွားတယ်ခါတိုင်းသွားတယ်ပဲဆိုကြပါစို့သွားတယ်သွားတယ်နဲ့မှတ်နေခါတိုင်းကတော့ငါသွားနေတယ်ခြေထောက်ကြီးသွားနေတယ်မြေကြီးပေါ်မှာသွားနေတယ်ကျမ်းပြေပေါ်မှာသွားနေတယ်ဆိုပြီးတော့ပညာတွေနဲ့တွဲသိမနေဘူးလားသိနေတယ်သွားတယ်သွားတယ်သမုတ်လှမ်းနေလှမ်းနေလို့အဲ့ဒီလိုမှတ်လိုက်တော့မှတ်အားကောင်းလာတဲ့ခါမှာအတွေးတွေလည်းကင်းစင်သွားပြီဆိုတဲ့အခါကျတော့ခြေထောက်ဆိုတဲ့ပညာတွေကျမ်းပြေဆိုတဲ့ပညာတွေငါဆိုတဲ့ပညာတွေပျောက်သွားတယ်သွားနေတဲ့သဘောလေးပဲထုတ်ရှားနေတဲ့သဘောလေးပဲရွေးရှားနေတဲ့သဘောလေးပဲတိုးတိုးနေတဲ့သဘောလေးပဲဆိုတာသိလာတယ်ဝါယောဓရဲ့သဘောလေးတွေမြင်လာတာပေါ့နော်စဆာချင်းနဲ့ဝါယောဓကိုမြင်ညမမြင်မယ်ဒါပေမဲ့မြင်အောင်တော့စိတ်ကလေးကတော့ညှို့ထားရတယ်လမ်းလျှောက်တဲ့အခါမှာခြေထောက်ကြီးကိုခြေထောက်ပညာကျမ်းမြင်ပညာကိုအာယုံမဆိုင်ဖဲနဲ့ဒီခြေထောက်တွင်းထဲကနေအတွင်းထဲကရွိရွိနေတဲ့သဘောလေးကိုအာယုံစူးစမ်းပြီးတော့လှမ်းနေလှမ်းနေဒီလိုရှုရတာအဲ့ဒါရှုရင်းရှုရင်းနဲ့အတွေးတွေလည်းကင်းစင်သွားပညာတွေလည်းကင်းစင်သွားပြီးတော့ရွေလျားမှုသဘောလေးတက်တက်ပဲမြင်လာတယ်အဲ့ဒါပရမတ်သဘောပဲနော်ခြေထောက်ပညာကျမ်းမြင်ပညာပြောက်ပြီးတော့ရွေရှားမှုသဘောလေးတက်တက်ကိုမြင်လာတာဟာပညာတွေပြောက်ပြီးတော့ပရမတ်ကိုမြင်လာတာနှစ်အကျိုးနဲ့သုံးအကျိုးကခွင်းဆက်ပါပဲပညာပြောက်ပြီးဆိုရင်လည်းပရမတ်သဘောကသူ့လိုလိုပေါ်လာတော့တာပဲပညာကိုသိနေတဲ့အချိန်မှာပရမတ်ကိုမသိနိုင်ဘူးပရမတ်ကိုသိတဲ့အချိန်မှာလည်းပညာကိုမသိနိုင်ဘူးတစ်ခုပေါ်ရင်တစ်ခုကငုတ်သွားရတာပဲเนาะအဲကြောင့်မှတ်ရင်မှတ်ရင်နဲ့မှားရီကောင်းလာပြီဆိုလို့ရှိရင်ပညာတွေလည်းပြောက်ပြီးတော့ပရမတ်သဘောတွေပေါ်လာတယ်ရှေ့ဆက်ရှေ့ဆက်ပြီးတော့ရှုကြတဲ့ဆိုရင်ဒီပရမတ်မြင်တဲ့ဉာဏ်ကတော့အဆင့်ဆင့်ရှိတာပေါ့เนาะပထမတော့ရွေးရှားမှုသဘောလေးတက်တက်ပဲသိမယ်။နောက်တော့ဒီရွေးရှားမှုတွေကလည်းတစ်ဆက်တည်းမဟုတ်ဘူး။အပိုင်းပိုင်းပြက်ပြက်ပဲတွေ့ပြီးတွေ့ဆိုပြီးတော့သဘောပေါက်လာမယ်။အဲ့ဒါကလည်းအကျဉ်းစားကနေတစ်ဖြည်းဖြည်းအစိမ့်အစိမ့်အစိမ့်အစိမ့်နဲ့ဖြစ်ပျက်တွေအထိမြင်လာမှာပေါ့။ဖြစ်ပျက်ကိုမြင်ပြီဆိုမှတကယ်ပရမတ်အစိတ်ကိုမြင်တော့တာပါပဲ။နော်။ဖြစ်ပျက်ကိုဖြစ်ပြီးဖြစ်လိုက်တယ်လဲဆိုတော့မမြင်သေးသေးရလေပရမတ်ကစစ်စစ်ကြီးမဖြစ်သေးဘူးနော်။အဲ့ဒီလိုပညာတွေကင်းစင်ပြီးတော့ပရမတ်အတွေ့တွေကလည်းမရှိဘူး။ပညာတွေလည်းမထင်တော့ဘူး။ပရမတ်သဘောတွေပဲမြင်နေပြီဆိုတော့ကိရိတာကလည်းမငြိမ်ဘူးလား။ငြိမ်းတာပေါ့ခုနပြောတဲ့ငြိမ်းသေးတိသေးနှစ်မျိုးထဲမှာတိသေးနဲ့ကိလေသာတွေပြေးသွားကြတာပေါ့နော် ဒါကြောင့်အမှတ်ကိုထင်မှတ်ပြီးလိုက်ပါနဲ့အမှတ်ကအကျိုးလေးမျိုးကိုပေးဆွနိုင်ပါတယ်နံပါတ်1ဗါတယ်လေအတွေးတွေကိုဖြတ်တောက်ပေးတယ်ဒါကအမှတ်ဖက်ကနေပြောတာပေါ့လေရတဲ့လူဘက်ကပြောမယ်ဆိုရင်အမှတ်အတွေးတွေပြတ်တောက်သွားပါတယ်နံပါတ်2ပညာတွေကင်းစင်သွားပါတယ်နံပါတ်3ပရမတ်သဘောတွေပေါ်လွင်ထင်ရှားလာပါတယ်နံပါတ်4ကိလေသာငြိမ်းအေးသွားပါတယ်ကဲအဲ့ဒီအကျိုးလေးမျိုးမလိုချင်ဘူးလား
လိုချင်
တော့မှတ်တာမှန်နော်ဥစဉ်နဲ့ကျေးဇူးတော်ရှင်မဟာဗောဓိမံရှင်တော်ဖြာကြီးကပြောတယ်တရားအားထုတ်ပြီဆိုရင်တော့တဲ့ဥမတ်ကြီးကိုအားကိုးရမှာတဲ့တရားထိုင်ဘသူအားကိုးရမှာတော့ဥမတ်ကြီးအားကိုးရမှာဥမတ်ကြီးဆိုတာဘာပြောတာတော့အမှတ်ကိုပြောတာနော်ဥစဉ်နဲ့ကျေးဇူးတော်ရှင်ဒုတိယမြောက်မင်းကွန်တထုံမင်းကွန်စေတဝန်ဆရာတော်ဖြာကြီးရဲ့ဆောင်းပုဒ်ကလည်းရှိတယ်ဥစဉ်နဲ့တိတ်သဘောကြတယ်အဲ့ဒီဆောင်းပုဒ်ကလေးကဆိုလိုက်ပါအောင်အမှန်တရဇတ
်
မပြတ်မရမီသုံးခေါက်ပွားလိုက်ပါအမတ်အမတ်တရဇတ်မပြတ်မရမီအဲ့လိုတရဇတ်မှတ်သွားပြီဆိုရင်တော့ခုနအကျိုးလေးမျိုးဆင်းဆင်းပေါ်လာမှာပါပဲတချို့ကလည်းပြောတယ်အမတ်ဆိုတာပညာပဲလို့လည်းပြောကြတယ်နော်အမတ်ကမှတ်ဆိုတဲ့စကားလုံးနဲ့ဆိုရင်တော့ဒါပညာပဲတဲ့သိဆိုမှပရမတ်တဲ့ဒီလိုပြောကြဒါဆိုရင်သိဆိုတိုင်းปรมัตถ์မဟုတ်ပါဘူးတိဆိုတိုင်းပညာမဟုတ်ပါဘူးတိရသုံးလို့ရှိတယ်လို့ကြားခဲ့ရမလားပညာသည်ဝิญญဉ်သည်ပညာသည်ဆိုပြီးတော့เนาะပညာကတော့မှတ်ပြီးတော့သိတာဝิญญဉ်သည်ဆိုတာကတော့စိတ်ရဲ့အသိပေါ့တိတယ်ဆိုရင်လေးပဲအကောင်းဆုံးဘာမှမခွဲခြားတတ်ဘူးပညာသည်ကမှအကောင်းဆုံးအကြောင်းအကျိုးကိုခွဲခြားပြီးသိတာပြီးတော့တိဆိုတိုင်းပညာဟုတ်ရဲ့လားမဟုတ်ဘူးเนาะပညာလည်းရှိတယ်စိတ်လည်းရှိတယ်ဝิญญဉ်ဆိုတာဟိုဝိတက်ကံဝิญญဉ်ကံပြောတာမဟုတ်စိတ်ကိုပဲပြောတာကျတဲ့တင်ညာရဲ့အတိဝိစိတ်ရဲ့အတိဆိုပြီးတော့လည်းရှိသေးတာပဲတိဆိုတိုင်းပညာမဟုတ်ဘူးဒါကိုလက်ခံမယ်ဆိုရင်မှတ်ဆိုတိုင်းတင်ညာမဟုတ်ဘူးဆိုတာလည်းလက်ခံနိုင်ရမယ်နော်မှတ်တာကလည်းတင်ညာမှတ်လည်းရှိတယ်ပညာမှတ်လည်းရှိတယ်တမာတိမှတ်လည်းရှိတယ်အမျိုးမျိုးရှိတာပါပဲအခုသွားတယ်စားစားတယ်လို့မှတ်နေတာကအပေါ်ယံလေးပဲရှက်ပြီးတော့စကလုံးတက်တက်ရွတ်နေတာဆိုရင်တော့လည်းဒါတင်ညာမှတ်ဖြစ်ခြင်းဖြစ်မှာပေါ့သွားတယ်လို့မှတ်နေချိန်မှာဘယ်လိုလေးသွားနေတာလဲသွားတဲ့သဘောလေးကဘာလဲသွားတယ်ဆိုတာဘာကိုခေါ်တာလဲသွားတဲ့အချိန်မှာဘယ်လိုလေးဖြစ်နေတာလဲလို့ဒီလိုသဘောလေးကိုသိချစူးစိုက်ပြီးတော့ကြည်ရင်နဲ့မှတ်နေမယ်ဆိုရင်တော့ပညာမှတ်မဟုတ်ပါဘူးဘာမှတ်လဲပညာမှတ်ပါအတိမှပညာတိလို့ရှိတယ်လို့အမှတ်မှလည်းပညာမှတ်လို့ရှိတယ်ဆိုတာလေးလည်းမှတ်သားထားစီကြပါတယ်နော်ယောဂီတို့နှစ်ဆန်းတည့်ရနေတို့ဘာလို့ကြတော့အိမ်မှာရှိတဲ့ဘုရားဆင်မှာရှိတဲ့ကြီးစင်လူတော်တွေကြီးလင်မန်တွေကြီးတော်တော်ကြီးခွေတွေကြီးဖလားတွေကြီးပန်းဦးတွေမတိုက်ကြဘူးလား
တ
ိုက်ကြတယ်တောင်ဆောင်မကြီးမဲ့လေးနဲ့ဖြစ်ဖြစ်ကြီးချုပ်စင်းနဲ့ဖြစ်ဖြစ်တိုက်ကြတယ်ဆိုတော့ကြီးဖလားတစ်လုံးတိုက်တယ်ပဲဆိုကြပါစို့လीအဲ့တော့ကြီးဖလားတစ်လုံးကိုမျက်နှာတက်တော်ကြီးကတ်ထားတဲ့ကြီးဖလားလေးတစ်လုံးကိုပြောင်းအောင်တိုက်တော့မယ်ဆိုတော့မကြီးမဲ့နဲ့ပဲတိုက်တယ်ဆိုကြပါစို့အဲ့တော့ဘဲဘက်လက်နဲ့ကြီးဖလားကိုကင်ညာဘက်လက်နဲ့မကြီးမဲ့နဲ့ပုတ်ညာဘက်လက်မှာမကြီးမထိုက်ပြီးတော့ជីဖလားကိုပုတ်အဲ့ဒီတော့မှជីဖလားကပြောင်းသွားတာလက်ကကင်မထားဘဲနဲ့မကြီးမိတ်လေးပဲပုတ်နေမှာဆိုရင်ជីဖလားကြီးလဲပြီးတော့ပြောင်းပါဦးမလား မပြောင်းနိုင်ဘူးလက်ကတော့ကင်ထားပါရဲ့မကြီးမနဲ့မပုတ်ဘူးဆိုရင်လည်းပြောင်းပါဦးမလ
ား
မပြောင်းဘူးသွားတယ်စားစားတယ်လို့အမှတ်ကလေးသုံးနေတာကအာယုံကိုလက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်အာယုံတိကတော့ជីဖလားကိုဘဲဘက်လက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်နော်အဲ့ဒီလိုသွားသွားနဲ့စားစားနဲ့လို့မှတ်နေနဲ့သွားတာကဘလို့စားတာကဘလို့လို့သဘောလေးကိုသိအောင်သိချစူးစိုက်ပြီးတော့ကြည်နေတာကတော့အတိလေးပဲပညာပဲပေါ့နော်အမှတ်ရဲ့အတိရဲ့နှစ်မျိုးနဲ့အားထုတ်ရမှာဘူးအဲ့တော့ဘယ်လက်ကအမှတ်ဒီတော့ဘယ်လက်လေးနဲ့အရှုခံအောင်စေကြည်ပလာကိုမြဲနေအောင်ကိုင်းအတိလေးနဲ့အတိဆိုတဲ့မကြီးမဲ့လေးနဲ့အာရပါရပေါ်တိုင်အဲ့ဒီလိုတော့မှကြည်ပလာလေးကကြောင်လာကြည်ပလိုက်ပါနဲ့ဆိုတော့အာရမဲ့သဘောကိုအမှန်တိုင်းသိတာကိုပြောတာပါနော်အဲ့တော့မကင်မဲနဲ့ပုတ်နိုင်မယ်ဆိုရင်လည်းမပြောင်းတယ်လို့ပုတ်တာပုတ်ပြီးတော့မကင်ဘူးဆိုရင်လည်းနေရာနှံ့မပြောင်းနိုင်တယ်လို့ပါပဲအရှုခံအမြဲသဘောကိုအမှန်တိုင်းသိဖို့ဆိုရင်တော့အမှတ်ရောအတိရောနှစ်မျိုးလုံးလိုအပ်ပါတယ်ကိုကကျွမ်းကျင်သွားလို့မှတ်စရာမလိုတော့ဘူးဆိုရင်တော့လည်းမမှတ်ပဲရတာပေါ့ကြည်ဗလာကိုကဒီနေရာထားသူလက်ရဲ့ပုတ်တိုင်မှုအထားသူသဘောတရားလေးကိုကနားလဲသွားပြီဆိုရင်တော့လက်ကလေးလှုပ်ပြီးတော့ပုတ်နေလဲရတာပေါ့ဒါမှမဟုတ်ကင်ထားမယ်ဆိုရင်လည်းဒီလက်အကြောတွေထောင်နေအောင်တအားကြီးဆုပ်ကင်ထားကြမှာလို့ပဲနဲ့လက်ကလေးနဲ့ဖေးပြီးတော့ထိတဲ့ချုံတွေထိထားအောင်လည်းမရဘူးလားကျွမ်းကျင်သွားပြီဆိုရင်တော့လက်နဲ့တအားကြီးဆုပ်ကင်ထားကြမှာလို့ပဲနဲ့ဖြည်းဖြည်းလေးကင်သုံးဖို့လှုပ်ပြီးတော့ပုတ်တိုက်လို့ရတယ်လို့ပါပဲ မမှတ်ဖဲနဲ့ရှုခံရတဲ့သဘောတွေကိုသိနိုင်တဲ့ဉာဏ်အားထည်ရောက်သွားပြီဆိုရင်တော့ဉာဏ်အဆင့်ထည်ရောက်သွားပြီဆိုရင်တော့တောင်းသွားတဲ့ဆားဆားတဲ့ဆိုတဲ့အမှတ်တွေကိုတမင်လွတ်ဆရာတောင်မလို့ပါဘူးအလိုလိုကျင်းစင်သွားမှာပါသဘောပေါက်ပါတယ်နော်အဲ့ဒီလိုကျင်းစင်သွားပြီအမှတ်ဆရာမလို့တော့ဘယ်နဲ့သိုံလေးသိသွားတဲ့ဆိုတော့မှတခါတည်းရန်အစာပြိုးအားထုတ်တဲ့အခါမျိုးလေးတွေဆိုတော့အမှတ်ကလေးကိုလွတ်ထားပြီးတော့မိမိပြောက်ပြောက်နေရာကနေကဲတရားလေးသွားထိုင်လာမှဆိုစထိုင်တဲ့အချိန်မျိုးလေးဆိုတော့အမှတ်ကလေးနဲ့စအောင်ပါပဲအမှတ်ကလေး3 4 5 6 7လောက်မှတ်လိုက်ပြီဆိုတော့မှတဖြည်းဖြည်းနဲ့အချိန်လေးရပြီးတော့အမှတ်ကိုလွတ်ထားပြီးတော့လွတ်တမင်လွတ်ထားတာမဟုတ်ပါဘူးလေအမှတ်ကလည်းလိုပြောက်သွားအမှတ်ကြီးကတကယ်အပြီးအကောင်းသွားပြီဆိုတော့မှတ်နေရတာကခလုခလုရှုပ်နေတာပါအဲ့လိုလိုနေကင်းစင်သွားပြီးတော့တီးတီးတီးတီးနဲ့အပြီးလေးတွေကြီးပဲတောက်လျှောက်ဆက်သွားမှာပါပဲနော်အဲ့တော့အမှတ်ကိုပညာလို့ပြောတာနဲ့ပတ်သက်လို့ပထမပိုင်းမှာပညာဖြစ်တဲ့ထားအောင်အဲ့ဒီပညာဟာပရမတ်သဘောနဲ့လိုက်လျောညီထွေတဲ့ပညာပါပဲပညာက6မျိုးရှိပါတယ်ပါဠိလိုပြောမယ်ဆိုတော့ဝိဇာမာနာပညာအဝိဇာမာနာပညာဝိဇာမာနိနာအဝိဇာမာနာပညာအဝိဇာမာနိနာဝိဇာမာနာပညာဝိဇာမာနိနာဝိဇာမာနာပညာအဝိဇာမာနိနာအဝိဇာမာနာပညာဆိုပြီးတော့6မျိုးပါဠိလိုပြောတော့ရှုပ်တာပေါ့လေဗမာလိုပြောမယ်ဆိုရင်တော့ပထမပညာကအရှိပညာအရှိပညာဆိုတာကဆိုတော့ယုတ်နံပထဝီအာဘောတိသောဝါယောနိဗ္ဗာန်စိတ်စေတသိက်ဒီအရာဒီစကားလုံးတွေလည်းအကောင်လုံးပညာတည်းကြီးပဲမဟုတ်လားဒါပေမဲ့တကယ်ရှိတာကိုပညာထားတယ်ပညာမလို့သူ့ကိုအရှိပညာတဲ့မရှိပညာဆိုတာကလူနဲ့ဗျမရေမြေတောတောင်အိမ်ချမ်းရွှေငွေအဲ့ဒါတွေကတကယ်ပရမတ်သဘောအဖြစ်တကယ်မရှိတဲ့ပညာတွေမလို့မရှိပညာတကယ်မရှိတာတွေကိုပညာထားတာနော်နောက်တစ်ခုကရှင်းဒီနှစ်ခုကိုတွဲလိုက်ပေါ့အရှိရဲ့မရှိရဲ့နှစ်ခုပေါင်းပြီးတော့အရှိမရှိပညာအရှိမရှိပဲဆိုရင်အရှိရဲ့မရှိရဲ့နှစ်ခုပေါင်းထားတာဥပမာသလပညာအဘိညာဉ်6ပါးရှိတဲ့ပုဂ္ဂိုလ်အဘိညာဉ်6ပါးရတဲ့ပုဂ္ဂိုလ်လို့ဆိုလိုက်လို့ရှိရင်အဘိညာဉ်6ပါးကတော့ဉာဏ်နေဆိုတော့ဒါပရမတ်သဘောကြီးဉာဏ်ဆိုတာတကယ်ထင်ရှားရှိတယ်အဘိညာဉ်6ပါးရတဲ့ပုဂ္ဂိုလ်ဆိုတာကထင်ရှားမရှိဘူးဒါကြောင့်မရှိနဲ့အရှိနဲ့ပေါင်းထားတာမလို့မရှိအရှိမရှိပညာရှင်းနောက်တစ်ခါပြန်လှန်လိုက်တော့မရှိအရှိပညာမရှိနဲ့အရှိနဲ့ပြန်လှန်တော့ဥပမာအဋ္ဌိတတ်တော့မိမတန်ဆိုရင်မိမဆိုတာကမရှိဘူးအတန်ဆိုတာကတကယ်ထင်ရှားရှိတယ်မရှိတာနဲ့ရှိတာနဲ့ပေါင်းထားလို့မရှိအရှိပညာတဲ့နောက်တစ်ခုကတော့အရှိနဲ့ရှိနဲ့တစ်ခုပေါင်းလို့အရှိအရှိပညာတဲ့အဲ့ဒါကြတော့ဥပမာစက္ခုဝိညာဉ်ပေါ့စက္ခုဝိညာဉ်ဆိုရင်စက္ခုဆိုတာလေတကယ်ထင်ရှားရှိတယ်စက္ခုပဒဝိညာဉ်ဆိုတာလေထင်ရှားရှိတယ်တကယ်ထင်ရှားရှိတဲ့စက္ခုပဒရာကိုမှီပြီးတော့ပဲစက္ခုဝိညာဉ်ဆိုတဲ့အသိစိတ်ကလေးကဖြစ်နေတာဒါပေတော့အရှိနဲ့အရှိနဲ့ပေါင်းတာမဟုတ်လို့အရှိအရှိပညာနောက်မရှိပညာဆိုတာကတတိဗုဒ္ဓောတတိသာဆိုပါတော့တတိကလည်းတကယ်ထင်ရှားမရှိဘူးသာဆိုတာလည်းတကယ်ထင်ရှားမရှိဘူးမရှိတာနဲ့မရှိတာနဲ့ပေါင်းလို့မရှိပညာတဲ့အဲ့တော့အစံတိုင်းပြန်ပြောမယ်ဆိုရင်အရှိပညာမရှိပညာအရှိမရှိပညာမရှိအရှိပညာအရှိအရှိပညာမရှိပညာမှတ်မိပါတယ်နော်ဒီအရှိနဲ့မရှိကိုပဲမှတ်ထားလိုက်ရင်ပြီးတာပါပဲဟိုရှင်မောရှင်ပြီရှင်မွေးရှင်မလူစားလို့ဖြစ်နေပြီနော်အဲ့ဒါလေးကိုယ်ပစီပေါ့အဲ့ဒီထဲမှာပထမဆုံးပါတဲ့အရှိပညာဆိုတာတကယ်ရှိတဲ့ပရမတ်သဘောတွေကိုပညာထားတာသွားသွားတဲ့စားစားတဲ့ဆိုတဲ့ပညာတွေဟာလေတကယ်ရှိတဲ့ပရမတ်သဘောတွေကိုပညာထားတာပါဒါကိုပဲတနည်းပြောတော့တစ္ဆာပညာလို့လည်းခေါ်တယ်တစ္ဆာဆိုတာတရဲ့ဇာရဲ့တဆိုတာကထိုပရမတ်သဘောတရားအားဇာဆိုတာကလိုက်လျောညီထွေဖြစ်တာပရမတ်နဲ့လိုက်လျောညီထွေတဲ့ပညာလို့ဆိုလိုတယ်အစင်းတစ်ခုကိုမြင်လိုက်တဲ့အခါမှာမောင်မြတ်ကိုမြင်တဲ့အခါမှာမောင်မြမောင်မြမောင်မြမောင်မြလို့မှတ်နေမယ်ဆိုရင်တော့ဘယ်တော့မှပရမတ်သဘောမတွေ့နိုင်ဘူးမောင်မြဆိုတဲ့ပညာကမရှိပညာကြီးဖြစ်နေတာပေါ့နော်အဲ့ဒါကိုမြင်တယ်မြင်တယ်မြင်တယ်လို့ဆိုနေတော့မြင်တယ်ဆိုတဲ့ဇလုံးထဲမှာမြင်တတ်တဲ့မျက်စိပသာတာလည်းပါတယ်မြင်စရာအဆင်းရုံလည်းပါတယ်မြင်သိစိတ်ကလေးလည်းပါတယ်တကယ်အရှိတွေကိုပညာထားတာနော်ဒါကြောင့်အရှိပညာဖြစ်တဲ့မြင်တယ်ဆိုတဲ့ပညာကိုသုံးပြီးမှတ်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့မှတ်အားတွေကောင်းသွားတဲ့အခါတမာတိအားတွေကောင်းသွားတဲ့အခါမှာပညာအစွဲတွေကွာကြပြီးတော့ပရမတ်သဘောကြီးပေါ်လွင်ထင်ရှားလာပါလိမ့်မယ်။ဒါဓမ္မတမနာတပ်ပါရတဲ့မှတ်ပါဆိုတဲ့တရားရဲ့မှတ်နေဆိုတဲ့တရားရဲ့ဒီနောက်တရားနှစ်မျိုးတည်းကဘယ်တရားနဲ့တပ်ပါရဖြစ်တယ်လဲဆိုတာသိဖို့ဆင်ခြင်ဖို့ကိုယ်စိတ်အထာနဲ့နှိုင်းရှင်ပြီးတော့ဆင်ခြင်ပြီးတော့သဘောပေါက်ဖို့အတွက်ဦးဇင်းတို့ပြောပြတာပါ။အလုတ်ပေးသဘောနဲ့ပါအောင်ပေါ့နော်။တရားစခန်းဖြစ်နေတဲ့အတွက်ကြောင့်တရားစခန်းလို့နာမည်ခံထားတာဆိုတော့အလုတ်ပေးများများဟောအောင်ပါပေါ့နော်။ဒီတော့ဟောပြောခြင်းတဏှာကြီးခွဲလေပြည့်သွားပါပြီ။တရားနာပိတ္တများအားလုံးဓမ္မတဝနာတပ်ပါရလို့ခေါ်တဲ့တရားနာမျှတမှုတရားနာအရှင်ပြည်မှုနဲ့ပြည့်စုံကြတဲ့အတွက်မြတ်ဖို့နိဗ္ဗာန်တရားရူတရားမြတ်တွေကိုအလင်းအမြန်ရရှိနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ပဲဦးဇင်းတို့ရဲ့အရှင်ပြည်ဖို့အတိတ်တရားတော်ကိုဒီနေရာမှာပဲဤကုန်ချုပ်ပါတော့မယ် တရားနာမိတ်ဓာတ်များအားလုံးလည်းဥချီထားကြပါ။အရေးအကြီးဆုံးစကားတစ်ခွန်းနဲ့တရားမိကုံချုပ်ပါမယ်။အပမဒိနာတံပါတိထာအပမဒိနာမမိတ်မလဲရောမပေါမဆပြင်းပြချက်တမ်းမှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း။